Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဇွန်လ1ရက်စက်တာဘီနေ့ညပိုင်း VOA စီစဉ်နေကိုအမေရိကန်ပြည်အစုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်က 9:00 နာရီလိုင်းဒိုမီတာ24.25/32.50တိကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းကဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့သမိုင်းဝင်2015ခုနှစ်ရာသီဥတုဆိုင်ရာ Paris သဘောတူညီချက်ကနေအမေရိကန်နောက်ထပ်တင်မတင်ဆုံးဖြတ်ချက်ကိုသမ္မတ Donald Trump ဒီကနေ့ကြေညာပါမယ်။အာဖဂန်နိုင်ငံကာဘူးမြို့တော်မှာမနေ့ကပြင်းထန်တဲ့ကားဗုံးထောင်တိုက်ခိုက်မှုကြောင့်လူပေါင်း90ထက်မနည်းသေဆုံးတဲ့ပေါ်အာဖဂန်နိုင်ငံသားတွေဝမ်းနဲ့ပူဆွေးနေပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တန်ကြီးထိုင်းနဲ့တူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းဒီပြီးမှသောတာရှင်တွေနားဆင်ကြရမှာကမြန်မာနိုင်ငံအနောက်ချမ်းဒေသတွေမှာဒီသတင်းပတ်အတွင်းတိုက်ခိုက်ခဲ့တဲ့အင်အားပြေဆိုင်ကလုန်းမိုရာကြောင့်ထိခိုက်ပျက်စီးမှုတွေများပေမဲ့လည်းလူအသေးအပြောင်းမရှိတဲ့အကြောင်းကို
ကျွန်တော်ကမုံတိုင်းဆိုတာကြိုသတိတည့်ရဲ့အတွက်ကြောင့်ကျွန်တော်ကြိုပြီးတော့ပြည်သူတွေကိုသတိပေးတယ်ဒါကြောင့်တယောက်မှတည်ဆုံမှုမရှိဘူ
းလူမှုဝန်ထမ်းကေဇိန်းနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြားမှာပါဒါပြင်အမေရိကန်နိုင်ငံရဲ့ငြိမ်းချမ်းရေးတည်တည်တသာရောကြလာတဲ့သတင်းဖြင့်21ရာစုပင်လုံဒုတိယညီလာခံအပေါ် SNLG ကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာတွေကိုဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တန်ကြီးထပ်တော့ကကြေညာပေးပါမယ်ရှင်
မိုင်းဝင်2015ခုနှစ်ရာသီဥတုဆိုင်ရာ Paris သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်တင်မတင်ဆုံးဖြတ်ချက်ကိုဒီကနေ့ကြေညာမယ်လို့သမ္မတ Donald Trump ကပြောလိုက်ပါတယ်။ Washington ဒေသစံတော်ရင်ကျာသာပင်းနဲ့ညနေ3:00ချိန်မှာ Emperor Rose Garden ကနေကြေညာမယ်အကြောင်းမနေ့ညကပဲ Twitter Internet လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ဆုံးဖြတ်ချက်အတွက်စဉ်းစားနေချိန်မှာနှစ်ဖက်စလုံးကအမြင်ပေါင်းစုံကိုနားထောင်နေတယ်လို့လည်း Washington ကိုအလဲပက်ရောက်နေတဲ့ Vienna ဝန်ကြီးချုပ် Wang Xuanfeng နဲ့တွေ့ဆုံပြီးသတင်းထုတ်ပုံရိုက်ကူးချင်းပေါ်ထူးနေစောရဲမှာသမ္မတ Trump ပြောဆိုလိုက်တာပါ။အင်ပြိုပြောခွင့်ပုဂ္ဂိုလ်ရှောက်စပိုင်ဆာကတော့သမ္မတဆွေးနွေးတိုင်ပင်နေသူတွေထဲမှာထိတ်တန့်စီးပွားရေးလုပ်ငန်းရှင်တွေပြည်ပတိုင်းပြည်တွေကနိုင်ငံခေါင်းဆောင်တွေပါဝင်တယ်လို့ပြောပါတယ်။နိုင်ငံပေါင်း195နိုင်ငံကလက်ခံထားတဲ့နိုင်ငံတကာသဘောတူညီချက်ကနေထွက်ဖို့သမ္မတ Trump ဆုံးဖြတ်ထားတဲ့အကြောင်းသတင်းဌာနတော်တော်များကဖော်ပြနေတာပါ။အမေရိကန်သမ္မတ Barack Obama လက်ထက်ကသဘောတူညီချက်ကနေထွက်ပေါ်လာမဲ့ထွက်မဲ့အစီအစဉ်ပေါ်သမ္မတရဲ့ Republican Party ကသဘောကျကြမှာဖြစ်ကောင်းဖြစ်ပေမဲ့လည်းပဝင်းကျင်ထိန်းသိမ်းလှုပ်ရှားသူတွေအမေရိကန်ရဲ့မဟာမိတ်တွေကတော့မချင်မနှက်ဖြစ်လာနိုင်ပါတယ်။သမ္မတရဲ့ဆုံးဖြတ်ချက်ထွက်မလာခင်မှာပဲပဝင်းကျင်ထိန်းသိမ်းလှုပ်ရှားသူတွေရဲ့ဝေဖန်ခဲ့တဲ့မှုတွေကြုံရသလိုအမေရိကန်မျိုးကြီးတချို့ကမြို့တော်ဝင်တွေကသဘောတူညီချက်ကိုဆက်လက်ထောက်ခံသွားမယ်အကြောင်းပြောဆိုမှုတွေလည်းထွက်ပေါ်လာခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ထိတ်တန့်လက်ထောက်တင်တဲ့ရုရှားကြားအချိတ်ဆက်တွေကိုစုံစမ်းစစ်ဆေးမှုရပ်ပစ်ဖို့သမ္မတကဖိအားပေးခဲ့တဲ့ဆိုတဲ့အပေါ်ယာရုကဖေရှားခန့်ခဲ့ရတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကလူသိရှင်ကြားထွက်ဆိုဖို့ရှိတယ်ဆိုတာနဲ့ပတ်သက်ပြီးမေးမြန်းမှုကိုမနစ်ပုတ်ထုံးနေတုန်းကအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရကရှောင်ရှားပြီးခတ်တူတူဖြေကြားခဲ့တာမှလည်းသူ့ရဲ့ဖြေကြားမှုကိုရုပ်တံရိုက်ဖို့ပြောခဲ့ပါတယ်ကျွန်တော်တို့ရဲ့အလုပ်ကသမ္မတရဲ့လုပ်ငန်းစဉ်တွေကိုအာရုံစိုက်ရမှာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရရှောင်စပိုက်ဆာကဖြေပါတယ်ဒီအကြောင်းအရာနဲ့ပတ်သက်ပြီးမေးသမျှမေးခွန်းတွေအလုံးကိုရှေ့လျှောက်ပြင်ပရှေ့နေမတ်စ်ကာဆိုဘစ်ကိုလွှဲမယ်လို့လည်းပြောပါတယ်2016ခုနှစ်အမေရိကန်ရွေးကောက်ပွဲအတွင်းရုရှားဘက်ကဂျာဝင်နှောက်ယှက်ခဲ့မှုစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးသမ္မတထရန့်ကသူ့ကိုယ်စားဆောင်ရွက်ဖို့နယူးယောက်မြို့ကရှေ့နေမတ်စ်ကာဆိုဘစ်ကိုပြီးခဲ့တဲ့သတင်းပတ်ကငှားရမ်းခဲ့တာဖြစ်ပါတယ်ရှာရုကထုတ်ပယ်ခံရတဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းအပေါ်စုံစမ်းစစ်ဆေးနေရတာကိုရပ်ပစ်ဖို့သမ္မတထရန့်ကတောက်ဆိုခဲ့တဲ့ဆိုတဲ့အပေါ် FBI ညွှန်ကြားရေးမှူးဟောင်းကိုမီကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာအစောဆုံးနောက်သတင်းပတ်ထဲထွက်ဆိုဖို့ရှိတယ်လို့ CNN သတင်းဌာနကမနေ့ပုတ်ထူးနေတုန်းကသတင်းမှာပြောဆိုသွားပါတယ်
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့ကတန်တမာရပ်ကွက်မှာမနေ့ကပြင်းထန်တဲ့ကားဗုံးထောင်တိုက်ခိုက်မှုကြောင့်လူပေါင်း90ထက်မနည်းသေဆုံးပြီး400ယောက်ဒဏ်ရာရခဲ့တဲ့အပေါ်အာဖဂန်နိုင်ငံသားတွေဝမ်းနည်းပူဆွေးနေပါတယ်။နိုင်ငံကတန်ယုံတွေနဲ့အစိုးရယုံတွေရှိရာကာဘူးမြို့ကအချက်ချာဝါစီယာအကဘာခန်ရက်ကပောက်ကွဲမှုကြောင့်ဒါဇင်နဲ့ချီရဲ့ကားတွေအနည်းငယ်ကအဆောက်အဦတွေထိခိုက်ပျက်စီးသွားခဲ့တာပါ။အာဖဂန်အာဏာပိုင်တွေကတော့အညစ်အကြေးတင်တဲ့ကားပေါ်မှာပောက်ကွဲရေးပစ္စည်းတွေတင်ဆောင်လာပြီးတိုက်ခိုက်တာလို့ပြောဆိုထားပါတယ်။တိုက်ဆုံသူအများစုဟာအရသားတွေဖြစ်ကြရင်ပဲတာယုံတွေမှာအမှုထမ်းနေတဲ့လွန်ယုံရေးအဆောင်တွေလည်းပါဝင်ကြကြတာပါတိုက်ခိုက်မှုတွေဘယ်သူမှသူတို့လက်ချက်ဆုပ်ပြီးကြီးညာတာမျိုးတော့မရှိသေးပါဘူးအာဖဂန်ထောင်လိုင်းရေးအေဂျင်စီ NDS ကတော့တိုက်ခိုက်မှုတွေဟာခန်နီအစွန်းရောက်ဖွဲ့ကိုအပြစ်ပို့ထားတဲ့ကြီးညာချက်ခတ်တူလိုတစောင်းထုတ်ပြန်ခဲ့ပါတယ်တိုက်ခိုက်မှုတွင်အိန္ဒိယပါကစ္စတန်နိုင်ငံကထောင်လိုင်းရေးအေဂျင်စီ ISI ကအကူအညီပေးခဲ့တယ်လို့လည်း NDS ကဆွဆွဲထားတာပါ အာဖဂန်နိုင်ငံကဆွေးနွေးတွေ့ရတိုက်ခိုက်မှုတွေမှာပါကစ္စတန်နိုင်ငံပတ်သက်နေတဲ့အကြောင်းအရင်ကလည်းအာဖဂန်အာဏာပိုင်တွေဆွဆွဲခဲ့ပူပေမဲ့ပါကစ္စတန်နိုင်ငံဘက်ကတော့ဆွဆွဲချက်တွေကိုငြင်းဆန်လေးရှိပါတယ်။အာဖဂန်တာလီဘန်အဖွဲ့ကတော့တိုက်ခိုက်မှုကသူတို့လက်ချက်မဟုတ်တဲ့အကြောင်းငြင်းဆန်ထားပြီးအရက်သားတွေကိုပြစ်မှတ်ထားတဲ့ဘုံခွဲတိုက်ခိုက်မှုမျိုးတွေလုံးဝမဟုတ်တဲ့အကြောင်းပြောဆိုထားတာပါ။မကြာသေးငါးဆလို့အာဖဂန်လူမျိုးရေးတပ်ဖွဲ့တွေကိုတာလီဘန်အဖွဲ့ကပြစ်မှတ်ထားတိုက်ခိုက်မှုတွေအချိန်မြင့်လုံးဆောင်လာရမှာတော့လူမျိုးရေးတပ်ဖွဲ့တော်တော်များထိခိုက်သေးဆုံးခဲ့ရပါတယ်။
ဗင်နီဇွဲလားနိုင်ငံမြို့တော်ကာရာကတ်မှာဆန္ဒပြပွဲကိုမျက်ယိုဖုံးနဲ့ထပ်ပြီးဖြိုခွဲခဲ့ရပြီးနောက်မှာတော့ဗင်နီဇွဲလားအရေးအမေရိကတိုက်နိုင်ငံများနိုင်ငံသားဝင်ကြီးတွေအရေးပေါ်စည်းဝေးခဲ့ကြပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုရဲ့ဆိုရှယ်လစ်အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းအနည်းဆုံးလူပေါင်း60သေဆုံးခဲ့ရပြီးဖြစ်ပါတယ်။နိုင်ငံတွင်းမှာလည်း73စီဆေးဝါးနဲ့အခြေခံစစ်နေရိတ်ခါရှာပါမှုနဲ့လည်းရင်ဆိုင်နေရပါတယ်။ဝါရှင်တန်ကအမေရိကထိုက်နိုင်ငံများအဖွဲ့ရဲ့ဌာနချုပ်မှကျင်းပတဲ့တန်တမန်တွေရဲ့ဆွေးနွေးပွဲမှာတော့အကြမ်းဖက်အဖြစ်အုပ်စုနှစ်ခုကွဲခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံကအကြမ်းဖက်မှုတွေကိုအဆုံးသတ်နိုင်ဖို့တခုတည်းသောနည်းလမ်းကနိုင်ငံတကာကရောဒေသတွင်းကရောဂျားဝင်ဆောင်ရွက်ရမယ်လို့တချို့ကပြောဆိုပြီးတခြားတစ်ဖက်ကတော့အချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ပိုင်ခွင့်မရှိဘူးလို့ပြောဆိုကြတာပါ။အမေရိကန်နိုင်ငံသားရေးဌာနနိုင်ငံရေးဌာနရဲ့လက်ထောက်နိုင်ငံသားရေးဝန်ကြီးတွမ်ရှန်နန်ကတော့ဂျာနီသဘောထားရက်တည်ပါတယ်ဗင်နီဇွဲလားသမ္မတကတော့ဗင်နီဇွဲလားနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေဖို့အမေရိကန်တို့ဥဆောင်လုပ်နေတာလို့တုံ့နှုံပြောဆိုပြီးဒါကိုဆန့်ကျင်တဲ့အနေနဲ့အမေရိကတိုက်နိုင်ငံများအဖွဲ့ကနေနှုတ်ထွက်မယ်လို့ချင်းချောက်ပြောဆိုထားပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တမန်မပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကမ္ဘာမှာအကျံဖက်ဝါရမကြုံဘူးလောက်ကြီးထွားလာနေပြီးအကျံဖက်ဝါရီတွေရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နှစ်ထဲကမ္ဘာစီးပွားရေးမှာ 14.3 ထရီလီယံထိခိုက်နေတာခဲ့ရတဲ့အကြောင်းအခုနောက်ဆုံးထုတ်ပြန်လိုက်တဲ့ကမ္ဘာတဝန်းငင်းချင်းညွန်ငင်းကဖော်ပြလိုက်ပါတယ်။ကျန်းဖက်မှုတွေကြောင့်အမေရိကန်တနင်္ဂနွေနေ့မှာဒေါ်လာ 2.5 ထရီလီယံထိနစ်နာခဲ့တာပါ။ကမ္ဘာပေါ်ကပရိကတ်တွေလုံခြုံရေးပြဿနာတွေကိုအလေးထားဖော်ပြထားတဲ့ညွှန်ကိန်းမှာတော့အရှေ့လယ်ပိုင်းနဲ့မြောက်အာဖရိကဒေသကအကျန်းဖက်ဝါဒနဲ့ပရိကတ်တွေကြောင့်လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကမ္ဘာငင်းငင်းရွယွန်းလာကြောင်းလည်းဖော်ပြထားပါတယ်။ငင်းချင်ရေရွယွန်းကျဆင်းလာတဲ့အတွက်ဒုတိယကမ္ဘာစစ်နောက်ပိုင်းပေါ်ပေါက်လာတဲ့ကမ္ဘာတဝန်းကရေရှည်ဖွံ့ဖြိုးတိုးတက်မှုတွေကိုထိခိုက်စေတယ်လို့လည်းထောက်ပြထားတာပါ။ကျန်းဖက်ဝါရီတွေရဲ့လောက်ရက်တွေဟာ2011ခုနှစ်ကစလို့30နီးပါးတိုးလာကြောင်းလည်းဖော်ပြထားပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးအဖွဲ့ OECD ဖွဲ့ဝင်35နိုင်ငံမှာ2009ခုနှစ်ကစလို့အကျန်းဖက်ဝါရီတွေရဲ့လက်ချက်ကြောင့်သေဆုံးမှုနှုန်းဟာရာခိုင်နှုန်း900ကျော်ထိရှိခဲ့ကြောင်းလည်းဖော်ပြထားပါတယ်။ဒိမတ်ဆွေရင်ပြင်သစ်နဲ့တူရကီနိုင်ငံတွေပါဝင် OECD ဖွဲ့ဝင်23နိုင်ငံကပြီးခဲ့တဲ့နှစ်ထဲအကျန်းဖက်ဝါရီတွေရဲ့လက်ချက်နဲ့သေဆုံးမှုတွေကျုံ့ခဲ့ရကြောင်းလည်းဖော်ပြခဲ့တာပါ။အမေရိကန်ပြည်ထောင်စုကတော့အဆင့်17ဆင့်ရောချပြီးဖွံ့ဖြိုးတဲ့နိုင်ငံတွေထဲမှာအနေအဆုံးစီးဝင်နိုင်ငံတနေနိုင်ငံဖြစ်ခဲ့ပါတယ်။နိုင်ငံပေါင်း163နိုင်ငံကအခြေအနေတွေကိုလေ့လာပြုစုထားတဲ့အစီရင်ခံစာမှာမြန်မာနိုင်ငံကတော့အဆင့်104မှာရှိခဲ့ပါတယ်။မြန်မာနိုင်ငံမှာ2015ခုနှစ်ရွေးကောက်ပွဲနောက်ပိုင်းအမျိုးသားဒီမိုကရေစီပွဲချုပ် NLD ပါတီဦးဆောင်တဲ့အရသာအစိုးရတရတက်လာခဲ့ပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေတိုးတက်မှုရှိပေမဲ့တိုင်းရင်းသားဒေသတွေမှာလက်နက်ကိုင်ပြစ်ခတ်တွေရှိနေစေဖြစ်တာကြောင့်အာရှပစိဖိတ်ဒေသကနိုင်ငံပေါင်း19နိုင်ငံအနေနဲ့ငြိမ်းချမ်းအဆင့်တန်း15နေရာမှာတက်မှတ်ခံခဲ့ရပါတယ်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့က IS အစွန်းရောက်အဖွဲ့နဲ့ဆက်ဆက်လှုပ်ရှားနေတဲ့အကြမ်းဖက်သမားတွေကိုလေကြောင်းကနေပြစ်မှတ်ထားတိုက်ခိုက်မှုအတွင်းမှားယွင်းပစ်ခတ်တာကြောင့်ဖိလစ်ပိုင်တပ်ဖွဲ့ဝင်10ဦးသေဆုံးပြီး9ဦးဒဏ်ရာရတယ်လို့ဖိလစ်ပိုင်စစ်ဘက်ကဒီကနေ့ကြာသပတေးနေ့မှာကြေညာပါတယ်။အကြမ်းဖက်သမားတွေတရှိရာကိုတိတိကျကျမပေးနိုင်တာကြောင့်ကိုလူကိုပြန်ပြစ်မိရတာဖြစ်သွားတာလို့ကာကွယ်ရေးဝန်ကြီးကသတင်းထောက်တီကိုပြောပါရယ်ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေနဲ့စစ်သွေးချော်တွေမြေပြင်မှာရင်ဆိုင်တိုက်ခိုက်နေချိန်အတော်တွင်လေကြောင်းကနေအချင်းချင်းပြစ်ကူပေးခဲ့ရာကနေတပ်ဖွဲ့ဝင်အချင်းချင်းမှားယွင်းပြစ်ခတ်မိတာပါဖိလစ်ပိုင်နိုင်ငံကအစ္စလာမ်ရဲ့အစွန်းရောက် IS နဲ့ဆက်နွယ်မှုရှိသူစစ်သွေးချော်ခေါင်းဆောင်အစ်နီလွန်ဟာပီလွန်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးဖို့ကြိုးစားရာကနေလွန်ခဲ့တဲ့သတင်းဖတ်တွေ ဒဲကမာရာဝီမှာတိုက်ပွဲတွေဖြစ်ပွားနေတာပါ။အကြံဖက်သမားတွေကမာရာဝီမြို့အစေပိုင်းတချို့ကိုသိမ်းပိုက်ထားတယ်လို့တရားခံတွေကလည်းဖန်ဆီးထားပါတယ်။ဟာပီလွန်ဟာအမေရိကန်ကဖန်ဆီးဖို့အလိုလားဆုံးစီးနှံမှာပါဝင်ပြီးသူ့ကိုဖမ်းမိရင်ဒေါ်လာ5သန်းပေးမယ်ဆိုပြီးတော့ကြေညာခံထားရတာဖြစ်ပါတယ်။
ဒီလိုဆိုရကနိုင်ငံပိုင်လုပ်ငန်းတွေကိုကာကွယ်ဖို့ကြိုးပမ်းနေသလိုစီဝါရေးဥပဒေတွေကိုရှော့ပေါ်ပေးပြီးပြည်ပကရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်ဖို့တရုတ်ခေါင်းဆောင်တွေကြိုးစားနေချိန်မှာပဲဥရောပနဲ့သဘောထားကွဲလွဲစရာတွေပေါ်ပေါက်နေပါတယ်။ဂျာမနီနိုင်ငံဘာလင်မှာရောက်နေတဲ့တရုတ်ဝန်ကြီးချုပ်လီကက်ချင်းကတော့လွတ်လပ်တဲ့ကုန်သွယ်မှုတွေရင်းနှီးမြှုပ်နှံမှုတွေကိုမြင့်တင်နိုင်အောင်ပူးပေါင်းဆောင်ရွက်ဖို့မနေ့တုန်းကပဲတိုက်တွန်းထားတာပါ။
အမေရိကန်အာကာသအေဂျင်စီ NASA ကနောက်နှစ်အတွင်းနေဘက်လမ်းအတွင်းအာကာသယာဉ်တစ်စင်လွှတ်တင်မယ်လို့ကြေညာလိုက်ပါတယ်။ Parker Space Proof အာကာသယာဉ်ကနေအောင်ကြီးရဲ့လှုပ်ရှားမှုအချက်လက်တွေကိုစုဆောင်းရယူမှဖြစ်ပြီးဒီအချက်လက်တွေကအာကာသထဲကရာသီဥတုအဖြစ်ပြက်တွေမြေကမ္ဘာပေါ်ဘယ်လိုတက်ရောက်တယ်လဲဆိုတဲ့အပေါ်ပို့ပြီးတော့ရှင်းလင်းလာစေနိုင်ပါတယ်။နေရဲ့မျက်နှာပြင်နဲ့မိုင်ပေါင်း၄သန်းအကွာအထိဒီအာကာသယာဉ်ရောက်ရှိမှဖြစ်ပြီးဒီအကွာအဝေးဟာဆိုရင်လည်းအရင်အာကာသယာဉ်တွေတွားရောက်နိုင်ခဲ့တာထက်ရှစ်ဆပိုပြီးတော့နေနဲ့နီးကပ်လာတာဖြစ်ပါတယ်။နေနဲ့အနည်းဆုံးနေရာမှာတော့အာကာသယာဉ်ရဲ့7စင်တီမီတာထူတဲ့နေအောင်ခြေအကာအကွယ်ကအပူချိန်1300ဒီဂရီစင်တီဂရိတ်ကိုခံနိုင်ရရှိဖို့လိုအပ်မှာဖြစ်ပါတယ်။အာကာသသိပ္ပံပညာရှင်ယူဂျင်းပါကာကိုဂုဏ်ပြုတဲ့အနေနဲ့အာကာသယာဉ်ကိုသူ့နာမည်ပေးခဲ့တဲ့ချီကာဂိုတက္ကသိုလ်မှာပြုလုပ်တဲ့မနစ်ပုတ်ထူးနေအခမ်းအနားမှာ NASA ကဒီအစီအစဉ်ကိုကြေညာခဲ့တာဖြစ်ပါတယ်ရှင
်။ကောင်းလေဦးနဲ့မတ်တကြီးထိုက်တူကသတင်းလေးကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့အင်အားပြည့်ဆိုင်ကလုန်းမူရာကြောင့်လူအသေးပြောင်းရှိခဲ့တဲ့အကြောင်းတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံနောက်ချမ်းဒေသတွေမှာဒီသတင်းပတ်အတွင်းတိုက်ခိုက်ခဲ့တဲ့အင်အားပြည့်ဆိုင်ကလုန်းမူရာကြောင့်ထိခိုက်ပျက်စီးမှုတွေများပေမဲ့လည်းလူအသေးပြောင်းရှိတဲ့အကြောင်းကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်ထောင်နေရာချထားရေးဝန်ကြီးဌာနကပြောပါရယ်။မြန်မာနိုင်ငံလိုပဲမုံတိုင်းတံကိုတစ်ချိန်တည်းမှာခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ချမ်းဒေသတွေမှာတော့လူအသေးဆုံးတာတွေနဲ့ထိခိုက်ဒဏ်ရာရတာတွေရှိခဲ့ပြီးတော့နေဆက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလည်းမုံတိုင်းတံကိုဆူဆူရွရခံခဲ့ကြရပါတယ်။ပြည်စုံကိုစုံစမ်းမေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါမယ်
။အင်အားပြည့်ဆိုင်ကလုံးမုံတိုင်းမူရာဟာပြီးခဲ့တဲ့တနင်္လာနေ့အင်္ဂါနေ့တွေကမြန်မာနိုင်ငံအနောက်ချမ်းဒေသတချို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ဘက်ဒေသတွေကိုဝင်ရောက်တိုက်ခတ်ခဲ့တာပါ။ရခိုင်ပြည်နယ်၊ချင်းပြည်နယ်၊မကွေးတိုင်းအေရီတိုင်းတို့မှာထိခိုက်ပျက်စီးမှုတွေအများပြားရှိခဲ့ပါတယ်။ဒါပေမဲ့မုံတိုင်းကြိုတင်သတိပေးချက်တွေနဲ့ကြိုတင်ပြင်ဆင်မှုတွေရှိခဲ့တာကြောင့်ပျက်စီးဆုံးရှုံးမှုများပေမဲ့လည်းလူအသေးပြောက်တော့မရှိခဲ့ဘူးလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါရစေ
။ကျွန်တော်ကမုံတိုင်းဆိုတာကြိုသတိသိရတဲ့အတွက်ကြောင့်ကျွန်တော်ကြိုပြီးတော့ပြည်သူတွေကိုသတိပေးတယ်။ဒါကြောင့်တယောက်မှတည်ဆုံးမှုမရှိဘူး။သူကမုံတိုင်းဆိုလို့ရှိရင်ဘယ်လိုနေထိုင်ရမလဲဆိုတာသူကသိသွားပြီ။သိသွားတော့အပြင်မထွက်နဲ့ဆိုမထွက်ဘူး။အစားဦးခိုင်မာတဲ့နေရာမှာနေဆိုသူတို့ကတခါလေသူတို့အိမ်မခိုင်ဘူးဆိုဘေးရအိမ်ကိုခိုင်ပြေးတာပြီးအဲ့လိုနေတာအဲ့ဒီသဘောမျိုးကြီးပေါ့ပြည်သူရဲ့ awareness ကတော့အရန်လိုပေါ်ပေါ်လွင်လွင်ကြီးကိုသိကြတာဖြစ်သွားတာတက်ကကျွန်တော်တို့အတွက်ဒါအတကျဲပေါ့နော
်မူရာမုံတိုင်းတံကိုရခိုင်ပြည်နယ်ကအဆိုအဝါဆုံးခံခဲ့ရတာပါမုံတိုင်းကြောင့်ပျက်စီးဆုံးရှုံးမှုပမာဏမြန်မာချက်ငွေခံမှန်းချက်ကိုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုရှင်းပြပါတယ
်ပျက်စီးဆုံးရှုံးမှုတွေနဲ့ပတ်သက်လို့တွက်ရင်တော့မောင်းတော့ဘက်မှာဟိုပဲအကြမ်းမင်းရတော့1 billion လောက်ရှိတယ်မောင်းတော့တစ်ခုရဲ့ပဲကျန်တာတွေကတော့အားလုံးပေါင်းလိုက်လို့ရှိရင်ကျန်တဲ့နေရာတွေမှာမောင်းတော့အပြင်ကို5 billion ကျော်လောက်ရှိတယ်ဆိုတော့အားလုံးပေါင်းဆို6လောက်ရှိတယ်ဒါမှန်းတာနော်ဒါပေမဲ့မတိကျသေးဘူးအတိအကျစဉ်းရင်းမထွက်သေးဘူးမကွေးစကိုင်းပဲအခြေအနေကလည်းရှိတယ်ဒါပေမဲ့ဟိုလုံးဝအတိအကျစဉ်းရင်းတော့မရဘူးကျွန်တော်တို့ကဘာလဲဆိုတော့ကျွန်တော်တို့ဌာနကနေပြီးတော့အဲ့ဒီမှာအခုသွားပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေတော့သူတို့လုပ်နေကြတယ်အဲ့ဒီစဉ်းရင်းတွေဒီညနေစဉ်းတော့အကုန်ရပြီကျွန်တော်တို့ကျွန်တော်ကလည်းစည်ရင်းနေရဆိုလို့ရှိရင်တော့ချင်းတို့မကွေးတို့အေရအူတို့မှာဖြစ်တယ်ချင်းဆိုလို့ချင်းမြေပြိုမှုတွေဖြစ်တယ်အိမ်လုံး20လောက်မြေပြိုတယ်ဟာခါမှာလေဟိုအိမ်လုံး20လောက်ပါသွားတယ်နောက်တစ်ခါအိမ်မကွေးမှာဆိုရင်6မှာအဓိကကတော့အိမ်7လုံး9လုံးပေါ့အဲ့ဒါကလည်းဦးတင်းနေရပေါ့အဲ့လောက်ရှိနေပြီအေရအူဒီမှာလည်းဟိုမော်ဒမိုင်ကျွန်းဆိုလို့ရှိရင်အိမ်10လုံးထိခိုက်မှုရှိတယ်ပေါ့နော်အဲ့ဒါမျိုးတင်းနေရှိတယ်ဒါပေမဲ့အနုစိတ်စည်ရင်းကတော့ဒီညနေတောင်းမှကျွန်တော်တို့ရမယ်
မောင်နှောဒေသကဒုက္ခသည်စခန်းတချို့မှာလည်းပျက်စီးဆုံးရှုံးမှုတွေရှိခဲ့ပြီးတော့ဒီဒုက္ခသည်စခန်းတွေအပါအဝင်မုံတိုင်းတန်တဲ့ဒေသတွေကပြည်သူတွေကိုလူကယ်ပြန်ဝန်ကြီးဌာနကပြည်내စုရတွေနဲ့ပူးပေါင်းပြီးတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေထိထိရောက်ရောက်ဆောင်ရွက်ပေးနေတယ်လို့လည်းဝန်ကြီးကပြောပါရယ်
အကုန်လုံးဒုက္ခတွေရောက်ပြီးတော့စခန်းတွေရောက်သွားတာမရှိဘူးသူကိုယ်ကိုယ်ပဲ အဲ့လိုပဲဒီမို့အမိုးလံသွားတဲ့လူကလည်းနီးရလေးမှာစုနေတယ်စခန်းရီလိုဖြစ်မသွားဘူးစခန်းရီဖြစ်သွားတာစစ်တေမနှစ်နေရာပဲတွေ့တယ်တနေရာမှာခုံကြီးကျောင်းတွေမှာခဏပါတော့နေရတာပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကအဲ့ဒီနေရာတွေမှာလည်း9ရက်စာရိတ်ခါဖို့ကြီးအကုန်လိုက်ပေးခဲ့ပြီနှစ်နေရာပဲတွေ့ခဲ့တယ်အဲ့တော့ကျန်တဲ့နေရာတွေမှာတော့သူ့အိမ်နဲ့သူတွေကြီးပဲသူ့နေရာနဲ့သူတွေကြီးပဲဒါမှမဟုတ်နီးစက်ရလေးတွေမှာသူတို့ပူးပေါင်းနေကြတယ်ပေါ့ဒါပေမဲ့ဒီပြန်ပြီးတော့လုပ်တဲ့လုပ်ငန်းတွေကလည်းချက်ချင်းကျွန်တော်ကထောက်ပံ့ကြီးတွေလိုက်ပေးနေတဲ့အတွက်ကြောင့်ချက်ချင်းမူချက်ချင်းပြန်ပြီးတော့အစ်စ်တွေမူပြန်လောက်တာရှိနေပြီဆိုတော့အဆင်ပြေပါတယ်ဟိုကဲ့မနေရလဲဘယ်လိုဖြစ်လဲဆိုပြက်တာတော့ပြက်ပြီမယ်သူတို့လည်းအဲ့လိုပဲဟောဆုပြီးတော့ပေါင်းပြီးတော့နေကြတယ်ဒီကဲ့မနေတော့ကျွန်တော်ကဒီနေ့ဆိုရင်အပိသက်ကျွန်တော်ကစီစစ်ပြီးသွားမယ်တကယ်ဖြစ်ပြက်တာဟာပေါ့နော်ဘယ်နှခုပြူသွားတယ်ဘယ်နှခုကတော့တဝက်လန်သွားတယ်စသဖြင့်အဲ့လိုမျိုးတွေရှိတာတစ်ခုလုံးကြီးတစ်ခုလုံးကြီးပြက်ပြီးသွားတာတော့မဟုတ်ဘူး
မြန်မာနိုင်ငံလိုပဲမုန်တိုင်းတံကိုတစ်ချိန်တည်းမှာခံခဲ့ရတဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ဘက်ဒေသတချို့မှာတော့သေဆုံးသူ6ဦးထက်မနည်းရှိပြီးလူ90လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။မုန်တိုင်းကြောက်ပြီးမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပို့ပြီးတော့ဒုက္ခရောက်ခဲ့ကြတာပါ။မုန်တိုင်းကြောက်ကျမအိမ်ဖြတ်သွားပြီးအမိုးတွေလည်းလွတ်ထွက်ကုန်ပါတယ်။နေစရာလုံးဝမရှိတော့ပါဘူး။ဒီနေရာမှာစားစရာအကူအညီတချို့လာတောင်းယူရပါလို့ဒုက္ခသည်အဖွဲ့အစည်းတို့ပြောသွားတာပါ။ထိခိုက်ဒဏ်ရာရတဲ့ဒုက္ခသည်တွေလည်းအများအပြားရှိခဲ့ပါတယ
်။အာရသာစင်ရမ်းမရတင်ဒီမီဒါစီ
။ဘုံထဲထဲကြောင့်ကျွန်တော်အိမ်ပြတ်သွားပြီးတော့သားနဲ့သမီးနဲ့ဒဏ်ရာရပါတယ်။အခုသူတို့ကစိတ်ယုံပါပါ။ခေါမိုးကကျွန်တော်ရေဘတ်ပေါ်ကိုကြာလာလို့ကျွန်တော်လည်းဒဏ်ရာရပါတယ်။အခုစိတ်တောက်နေရပါတယ်။အိမ်ပြန်ပြင်ဖို့ငွေမရှိတယ်လို့စားစရာလည်းမရှိပါဘူးလို့ရိုဟင်ဂျာဒုက္ခသည်အမျိုးသားတို့ကပြောသွားတာပါ။မော်ရာဆိုင်ကလုံးမုန်တိုင်းဟာကုန်းလေးပိုက်ကိုဝင်ရောက်လာပြီးတဲ့နောက်အပျော့သွားခဲ့ပြီးတော့ဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမိုးရေချိန်3လမကနေ6လမအထိရွာသွန်းပြီးတောင်ထူထက်ထက်အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမှာတော့မိုးရေချိန်တစ်ပေခန့်အထိရှိခဲ့ပါတယ်။တရုတ်နိုင်ငံမှာတော့မုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေနဲ့မြေပြိုမှုတွေဖြစ်ခဲ့ပြီးသေဆုံးသူများနဲ့ရှိခဲ့တယ်လို့အိန္ဒိယနိုင်ငံမှာလည်းသေဆုံးသူအများအပြားရှိခဲ့ပါတယ်ရှင်
။မခင်ပြထွေတင်ဆက်ပေးထားတာဖြစ်ပါတယ်။ VOA ကနေခုလိုထုတ်လွှင့်နေတဲ့အတန်းလွတ်စီစဉ်တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေကိုထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းမှာပဲကျမတို့ရဲ့ VOA စာမျက်နှာဖြစ်တဲ့VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာတရားဖန်ယူနာဆင်နိုင်ပါတယ်။ခုတစ်ခါမှာတော့27ရာစုပင်လုံဒုတိယနီလာခံအပေါ် SNLG ကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာကိုတင်ဆက်ပေးကြပါမယ်။မေလ24ရက်နေ့ကနေ29ရက်နေ့အထိကျင်းပပြီးစီးသွားတဲ့ပြည်အောင်စုငြိမ်းချမ်းရေးနီလာခံ27ရာစုပင်လုံနီလာခံရလဒ်နဲ့ပတ်သက်ပြီးတော့ SNLG လို့ခေါ်တဲ့ချမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။နီလာခံကနေချမှတ်တဲ့အချက်ပေါင်း38ချက်ပါဝင်တဲ့ပြည်သူသဘောတူညီချက်တွေဟာတိုင်းသားတွေရဲ့ဘုံသဘောတူညီချက်တွေမပါရှိသလိုနိုင်ငံတော်မှမြည်သည့်ခါမှခွဲမထွက်ရဆိုတဲ့အချက်ကိုမထည့်သွင်းသင့်ဘူးလို့လည်း SNLG ခေါင်းဆောင်တွေကပြောနေပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။27ရာစုပင်လုံညီလာခံကနေချက်ပေါင်း38ချက်ပါဝင်တဲ့ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်းတစ်ကိုသဘောတူလက်မှတ်ရေးဆိုးတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တယ်လို့ SNLG ပြောခွင့်ရဆိုင်းလိပ်ကပြောပါတယ်။အချက်ပေါင်း38ချက်ပါဝင်တဲ့ပြည်ထောင်စုသဘောတူညီချက်တွေဟာတိုင်းရင်းသားတွေရဲ့ပုံသဘောတူညီမှုမကျသေးဘဲလက်မှတ်ရေးထိုးတဲ့ဖြစ်စဉ်ဟာငြိမ်းချမ်းရေးဖော်ဆောင်မှုတွေအယုံကြည်နဲလာစေတယ်လို့ SNLD ပြောခွင့်ရဆိုင်လိုက်ကဆက်ပြောပါတယ
်။နိုင်ငံရေးပါတီအစုအဖွဲ့မှာဆိုလို့ရှိရင်ဘာတစ်ခုမှသူတို့သဘောတူညီချက်မကျပါဘူး။တစ်ဖွဲ့နဲ့တစ်ဖွဲ့အပြန်အလှန်ငြင်းခုန်ရင်းနဲ့အချင်းပုံသွားတာပဲဖတ်တင်နေ။အားလုံးကသဘောထားကျတဲ့ဘုံသဘောတူညီချက်တစ်ခုမှမရသေးဘဲနဲ့နိုင်ငံပါတီအစုအဖွဲ့တွေကတယောက်နှစ်ယောက်ကိုကိုစားပြုနေတဲ့လက်မှတ်ထိုးခိုင်းလိုက်တဲ့အနေအထားမျိုးဟာမူပေါင်းကြော်ပြီးလုပ်နေကြလားဆိုတာလည်းအဲဒါတန်ရဖြစ်စရာရှိတယ်ပေါ့နော်အဲ့လိုပုံမျိုးနဲ့ဆက်သွားမယ်ဆိုလို့ရှိရင်နောက်နောက်မှတန်စီရဲ့သွားနေတဲ့လမ်းကြောင်းဟာပုံပြီးတော့မှတံပိုးနည်းလာမယ်ယုံကြည်လေးနည်းလာမယ်ဆိုလို့ရှိရင်ငင်းတဲ့လမ်းကြောင်းကိုထိခိုက်နိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
27ရာစုပင်လုံညီလာခံဒုတိယကျင်းစည်းဝေးမှာနိုင်ငံရေးကဏ္ဍအစုအဖွဲ့လိုက်ဆွေးနွေးတဲ့ချက်ထဲမှာထည့်တွင်ထားတဲ့နိုင်ငံတော်၏နိုင်မြေပိုင်းခြားဟူသည်မြသည်နိုင်ငံတော်မှမြေတိခါမှခွဲမဆွဲရဆိုတဲ့အချက်ကိုမထည့်သွင်းသေးဘူးလို့ဆိုင်းလက်ကပြောပါတယ
်။ရောင်စည်းတဲ့ကနေပေါ့နော်။ဘယ်တော့ခါမှခွဲမထွက်ရဆိုတဲ့စကားလုံးကိုအခြေခံမူမှထည့်လိုက်ခြင်းအဖြစ်1949ပင်လုံကတိကဝတ်ကိုကျော်လွန်ရာရောက်တယ်။နံပါတ်1အခုငင်းကြိုင်းလုပ်ငန်းရှင်ကိုကြိခိုက်စီမယ်။ဒါဖြစ်လို့လဲဆိုတော့အခုငင်းကြိုင်းလုပ်ငန်းရှင်သွားနေတဲ့ကာလမှာ NCA နောက်ကြောင်းတဲကိုဝင်ရောက်မလာသေးတဲ့တိုင်းနာဖွက်ပြီးအနေကျင်သေးတယ်။သူတို့တွေဒီထဲကိုပါဝင်လာဖို့အတွက်ကိုအဟံတန်းဖြစ်စီမယ်။ခွဲမထွက်ခြင်းလို့ကိုပေါင်းပြီးခြင်းလို့ကိုလာတောင်းတဲ့လူကိုဘယ်တော့မှခွဲမထွက်ပါနဲ့ဘာထပ်ပြောလိုက်တာအဖြစ်ခွဲထွက်ခြင်းအောင်တတိပေးလိုက်တာနဲ့များတူးနေမလားဆိုဒီမှာအဲ့ဒီဆိုရင်ကြောက်မလို့ကျွန်တော်တို့ကဒါကိုမထည့်သွင်းနိုင်ပါဘူးလို့ပြောရတာပါ။
20 ရာစုပင်လုံညီလာခံတွင်တမတော်လှုပ်တော်အစိုးရနိုင်ငံရေးပါတီတိုင်းရင်းသားလက်နက်ကိုင်အဖွဲ့လူသူအခြေပြုဖွဲ့ကုစလဲဖွဲ့တွေပါဝင်နေတဲ့ဆိုပေမဲ့ကိုစားပြုမှုမှာအနှင်းနေသေးတယ်လို့ဆိုင်လိုက်ကပြောပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမလုပ်ခင်မှာနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စအပေါ်ဝင်လူမျိုးလိုက်မျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပတာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စတွေကိုပြည်စုံအောင်မလုပ်ပဲပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်ယူလိုက်တဲ့ပုံမှာ NCA နီလန်းရကိုယ်လှမ်းမှုရှိနေတယ်လို့ SND ကရှုမြင်နေပါတယ်နဆက်တဲ့ရစုပင်လုံးညီလာခံမှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ UNSC ခေါ်ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့၅ဖွဲ့တက်ရောက်ခြင်းမရှိသလိုUWSA ဝါဖွဲ့ဥဆောင်တဲ့မြောက်ပိုင်းလက်နက်ကန်ဖွဲ့ခုနှစ်ဖွဲ့ကလည်းအထူးဖိတ်ကြားသူအနေနဲ့တက်ရောက်ခဲ့ပေမဲ့လည်း NCA လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေရှိနေပါတယ်။လက်ရှိအစိုးရတပ်မတော်တိုင်းဒေသလက်နက်ကန်ဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးလမ်းစဉ်ကိုပုံဖော်ရမှာအမြင်ကွဲလွဲမှုတွေရှိနေသေးတဲ့အတွက်လွတ်လပ်ပွေးလင်းစွာအချိန်ယူဆွေးနွေးရအောင်မယ်လို့မြင်ကြောင်း SNLD ပြောခွင့်ရဆိုင်လိုက်ကပြောပါရတယ်
။အကုန်လုံးရဲ့အချုပ်ကငြိမ်းချမ်းရေးတောက်ဖို့အတွက်ဒီလူတိုင်းကဆန္ဒရှိပေမဲ့တဲ့မလို့အပေါင်းဝင်အဖွဲ့ကြီးတော်များများကအစင်တက်မဖြစ်သေးဘူး။တယောက်နဲ့တယောက်ယုံကြည်မှုအားနည်းနေသေးတယ်
။ကျင်းပဖြစ်စည်းသွားတဲ့ညီလာခံရလာရတိုင်းသားတွေနေနဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ခြင်းမရှိသေးတာရဲ့။တိုင်းနဲ့ပြည်နယ်အသီးသီးမှာရှိတဲ့အခြားအဖွဲ့အစည်းတွေလည်းနိုင်ငံရေးဖြစ်စဉ်တွေပါဝင်လာနိုင်ခြင်းမရှိသေးတာရဲ့။တိုင်းသားလက်နက်ကန်ဖွဲ့တွေအားလုံးပါဝင်နိုင်ခြင်းမရှိသေးသလိုအချက်ပေါင်း39ချက်ပါဝင်တဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းတစ်ကိုလက်မှတ်ရေးသိုးတဲ့ကိစ္စဟာတိုင်းသားနိုင်ငံရေးပါတီရဲ့သဘောထားဆန္ဒမပါဘူးလို့လည်းအတန်းတွေပေါ်ထွက်နေပါတယ်ခင်ဗျာ
။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတော်နိုင်ကွင်းကသတင်းပေးပို့ထားတာပါ။ VOA ကနေကြာတာပြည်နယ်ညပိုင်းအတွက်သတင်းဆောင်မတွေကိုတော်တာရှင်တွေတိုက်ရိုက်နားဆင်နေကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့အမေရိကန်နိုင်ငံရဲ့သတင်းတပုတ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့ငတ်မို့ခေါင်းပါမှုနိုင်ငံရေးမတည်ငြိမ်မှုနဲ့အကြမ်းဖက်ဝါဒတွေကိုရင်ဆိုင်နေရတဲ့နိုင်ငံတွေအများပြားရှိတဲ့အာဖရိကတိုက်ကိုထိတွေ့ဆက်ဆံမှုတွေဆက်လုပ်သွားဖို့ထိတ်တန့်လွှတ်တော်အမတ်တဦးကပြောကြားလိုက်ပါတယ်။အာဖရိကတိုက်ရဲ့စားသုံးသူ1ဘီလီယံဟာအမေရိကန်ရဲ့ကုန်ပစ္စည်းတွေနဲ့စီမံကိန်းတွေအတွက်ဈေးကွက်ဖြစ်လာနိုင်ခြေရှိတယ်လို့အမေရိကန်အောက်လွှတ်တော်နိုင်ငံကြားဆက်ဆံရေးကော်မတီဥက္ကဋ္ဌ Ed Rice ကပြောကြားလိုက်တာဖြစ်ပါတယ်။ VOA သတင်းတောက် Maria Mardiello သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးပါပါ
။ဟုတ်ကဲ့ပါ။ကမ္ဘာစီးပွားရေးတိုးတက်နှုန်းအမြန်ဆုံး10နိုင်ငံထဲက3နိုင်ငံဟာအာဖရိကတိုင်းမှာဖြစ်ပြီးတော့နောက်ထပ်2နိုင်ငံကလည်းထိပ်တန်း10နိုင်ငံအတွင်းဝင်ကာနီးလောက်မှာရှိတယ်လို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ရဲ့စာရင်းတွေကဖော်ပြပါတယ်။ဒါကြောင့်အမေရိကန်နိုင်ငံအနေနဲ့အာဖရိကမှာထိတွေ့ဆက်ဆံမှုတွေဆက်လုပ်သွားဖို့ကအရင်ငါးထပ်ဖို့အရေးကြီးတယ်လို့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Ed Rice ကပြောလိုက်ပါတယ်။
Our engagement with Africa is in the strategic interest of the US. Not only to address urgent
humanitarian Africa နဲ့ကျွန်တော်တို့ရဲ့ဆက်ဆံမှုကကျွန်တော်တို့အတွက်လူသားချင်းစာနာမှုအကူအညီတွေအရေးပေါ်ဖြည့်ရှင်ပေးဖို့တွေမဟုတ်ပဲကျွန်တော်တို့ရဲ့စီးပွားရေးနိုင်ငံရေးလုံခြုံရေးအကျိုးစီးပွားတွေအတွက်ပါမဟာဗျူဟာကြတဲ့အကျိုးစီးပွားဖြစ်ပါတယ
်အထူးသဖြင့်တရုတ်နိုင်ငံလိုနိုင်ငံတွေကအာဖရိကတိုက်မှာအကြီးအကျယ်ရင်းနှီးမြှုပ်နှံမှုတွေလုပ်နေတဲ့အချိန်မှာဖြစ်တယ်လို့လည်းသူကပြောပါတယ်
But according to a recent news report, Chinese engagement with the continent may be the largest
ခုလတလောသတင်းတွေရတော့အာဖရိကမှာတရုတ်နိုင်ငံရဲ့ထိတွေ့ဆက်ဆံမှုကသမိုင်းတစ်လျှောက်ကမ္ဘာအကြီးဆုံးကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုဖြစ်လာနိုင်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဘေးကနေထိုင်ကြည့်နေုံတက်တက်လုပ်လို့မရပါဘူး
။အာဖရိကတိုက်မှာလျှက်စစ်စီမံကိန်းတွေတိုးမြင့်သွားဖို့အတွက်ပြီးခဲ့တဲ့2016ခုနှစ်ကအာဖရိကတိုက်လျှက်စစ်စီမံကိန်းအုပ်အဒေကိုအမေရိကန်လွှတ်တော်ကအတည်ပြုပြဋ္ဌာန်းခဲ့ပါတယ်။ဒါ့အပြင်အမေရိကန်နဲ့အာဖရိကတိုက်ကြားမှာကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုတွေတိုးမြင့်ဖို့အတွက်အာဖရိကတိုးတက်ရေးနဲ့အခွင့်အလမ်းဆိုင်ရာအုပ်အဒေကိုလည်းထပ်တိုးခဲ့ပါတယ်။တောင်အာဖရိကစက်မှုဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းကအမတ်ဂလိုင်ယက်ကတော့အခုလိုပြောပါတယ်
။ Within Africa, the GOA agreement has definitely offered African countries an opportunity.
အာဖရိကအပြင်မှာပဲ AGOA သဘောတူညီချက်ကအာဖရိကနိုင်ငံတွေအတွက်အခွင့်အလမ်းတွေလုံးဝဖန်တီးပေးထားပါတယ်။ Ethiopia, Kenya, Mauritius, Lesotho, Swaziland တို့လိုနိုင်ငံတွေအားလုံးဒီအခွင့်အလမ်းတွေကိုရရှိကြပြီးအမေရိကကိုတင်ပို့တဲ့ပြည်ပပုတ်ကုန်ဈေးကွက်လည်းကြီးကြီးမားမားရှိပါတယ်
။ American, တရုတ်ဒါမှမဟုတ်တခြားဘယ်နိုင်ငံနဲ့ပဲဖြစ်ဖြစ်အကျိုးတူဆောင်ရွက်သည်ဖြစ်စေအာဖရိကအနေနဲ့သူ့ဘာသာစုပြန်ကြည့်ရမယ့်အချိန်ရောက်ပြီလို့လဲ Howard Tech တို့အာဖရိကရေးရာလေးလာရေးဌာနဥက္ကဋ္ဌ Mohammed Saliu Kamara ကပြောပါတယ
် Governments are not out to look for friends. They are out to look for
partners. ဆိုရဆိုမိတ်ဆွေဖွဲ့ဖို့တော့မဟုတ်ပါဘူး။သူတို့ကသူတို့အကျိုးစီးပွားတွေကိုကာကွယ်ပြီးရှေ့ဆက်ဆောင်ရွက်နိုင်မှုအတွက်မဟာမိတ်တွေမိဖက်တွေရှာကြရတာပါ။အာဖရိကတိုက်သားတွေကဒီမှာထိုင်နေပြီးပြင်သစ်တွေကလည်းငါတို့မိတ်ဆွေအမေရိကန်တွေတရုတ်တွေကလည်းငါတို့မိတ်ဆွေဆိုပြီးပြောနေကျွန်တော်စိုးရိမ်တာကတော့အာဖရိကတိုက်ထဲမှာကျွန်တော်တို့လှည့်စားခံရရမှာကိုပါပဲ
။ဒ ထရမ့်အစိုးရကဖြစ်နေတာကဘယ်လိုပုံစံတင်နဲ့ချင့်ကပ်ရမလဲဆိုတာဖြစ်တယ်လို့ကင်မရာကပြောပါတယ်။ဒေါ်နယ်ထရမ့်ဟာစီးပွားရေးသမားတစ်ယောက်ဖြစ်တယ်လို့အမေရိကန်သမ္မတလည်းဖြစ်တဲ့အတွက်သူနဲ့စကားပြောပြီးဘာဖြစ်မလဲဆိုတာကိုစောင့်ကြည့်သွားဖို့လိုတယ်လို့ဆိုပါတယ်။ဒါအပြင်တရုတ်နိုင်ငံနဲ့တော့စီးပွားရေးကိစ္စတွေပြောသွားဖို့လိုတယ်လို့ပြောလိုက်ပါတယ်ခင်ဗျာ။
ကိုရီးယားနိုင်ငံတင်ဆက်ပေးသွားတာဖြစ်ပါတယ်။ခုတစ်ခါမှာတော့နိုင်ငံတကာသတင်းတပုတ်ကိုတင်ဆက်ပေးကြပါတယ်။ကမ္ဘာတစ်လောက10ကျော်သက်လူငယ်တသန်းကျော်တို့ဟာကြိုတင်ကာကွယ်နိုင်တဲ့အခြေအနေတွေရှိရတဲ့အတိုင်းတိတ်ဆုံးနေရပြီးတော့ဒါကိုအဆုံးသတ်ပြရမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုလိုက်ပါတယ်။ VOA သတင်းတော် Carol Pearson ပေးပို့တဲ့သတင်းကိုမတ်တင်ကြီးထိုက်ကဆက်ပြီးပြပြပေးပါလိမ့်မယ်
။မိခင်နဲ့ကလေးကျန်းမာရေးအစီအစဉ်တွေကာကွယ်ဆေးတွေကြောင့်ကလေးငယ်တွေတိတ်ဆုံးမှုနှုန်းကိုအမကန်ရှော့ချနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဆေကျော်သက်တွေတော်တော်ဒီလိုမဟုတ်ပါဘူးဆေကျော်သက်တွေရဲ့ကျန်းမာရေးပိုင်းမှာတော့မိရောခံနေရတယ်လို့ဒေါက်တာအန်တိုနီကော့စတီလိုကပြောပါတယ
် When you look at adolescents and by that I mean the age group 10 to 19
အသက်10နှစ်ကနေပြီးတော့19နှစ်ကြားဆေကျော်သက်တွေကိုကြည့်ပါတစ်နှစ်ကို 1.2 တန်းသေဆုံးနေတာကိုကျွန်တော်တို့တွေ့ရှိထားပါတယ်တစ်ရက်ကို 3,000 နှုန်းနဲ့သေဆုံးနေတာပါဒီပမာဏဟာဆိုလို့ရှိရင်အီယာမခီးစက်တင်လေရင်ကြီး10စီးစာရှိပါတယ်
ဒေါက်တာကော့စတီလိုကကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကိုဝင်ဆောင်မွေးကင်းစာကလေးငယ်နဲ့ဆယ်ကျော်သက်ကျန်းမာရေးဆိုင်ရာညွှန်ကြားမှုဖြစ်ပါတယ်။ဆယ်ကျော်သက်တည်ဆုံရမှုရဲ့အများစုကကြိုတင်ကာကွယ်လို့ရတယ်ဆိုတာကို WHO နဲ့မိဖက်တွေရဲ့လေ့လာမှုမှာတွေ့ခဲ့တာပါ။ဆယ်ကျော်သက်တည်ဆုံမှုရဲ့သုံးပုံနှစ်ပုံကဆာဟာရာတဲကန္တရတောင်ပိုင်းအာဖရိကဒေသနဲ့အရှေ့တောင်အာရှဒေသတို့ကဖြစ်တယ်ဆိုတာကိုလေ့လာမှုမှာတွေ့ရပါတယ်။ရှင်တိုင်းမှုကြောင့်ထိခိုက်ဒဏ်ရာရတာကထိတ်ဆုံးမှရှိပါတယ်။ကလေးအများစုကလမ်းလျှောက်တာစပိန်စီတာမှာကားနဲ့တိုက်မိတာဖြစ်တယ်လို့ဒေါက်တာကော့စတီလိုကပြောပါတယ
်။ In India for example there are 90,000
ဥပမာပြရမယ်ဆိုရင်အိန္ဒိယမှာလမ်းမပေါ်ကမတော်ဆမှုတွေကြောင့်တိဆုံးရမှုကတစ်နှစ်ကို 9,000 ရှိပါတယ်။အဲ့ဒီထဲမှာကလေးငယ်တွေနဲ့စေကျော်သက်တွေအများကြီးပါပါတယ
်။ကြားမှာအသက်အရွယ်နဲ့ဒေသကိုလိုက်ပြီးတော့ကွဲပြားမှုရှိပါတယ်။အသက်15နှစ်နဲ့19နှစ်ကြားယောက်ျားကလေးတွေကရင်တိုင်မှုရင်းနှစ်သေဆုံးမှုနှုန်းမှာမိန်းကလေးတွေငယ်ရွယ်တဲ့ယောက်ျားကလေးတွေထက်ပိုများပါတယ်။အသက်10နှစ်ကနေ14နှစ်ကြားမိန်းကလေးငယ်တွေကတော့မိဖို့ချောင်းကအခိုးငွေတွေကိုရှုရှိုက်တာကနေဖြစ်တဲ့အသက်ရှူလမ်းကြောင်းဆံရယောဂါကြောင့်သေဆုံးရပါတယ်။ဆယ်ကျော်သက်အသက်ကြီးပိုင်းမိန်းကလေးတွေကတော့ကလေးမွေးဖွားတာမှသေဆုံးရတာပိုပြီးတော့များတဲ့အနေအထားရှိပါတယ်။ဆေကျော်သက်တေရဲ့မွေးလမ်းကြောင်းကမီးဖွားရလောက်အောင်မဖွင့်ဖြိုးသေးတာကြောင့်ဖြစ်ပါတယ်။အရက်ဆွဲဆီးဆွဲနေတဲ့ဆေကျော်သက်တွေစိတ်ကြမ်းမာရေးချို့တဲ့တဲ့ဆေကျော်သက်တွေဟာလည်းလိုအပ်တဲ့ပြုစုစောင့်ရှောက်မှုမရတာကြောင့်အသက်ဆုံးရှုံးကြရပါတယ်။ကိုကိုကိုတက်တည်မှုကလည်းတိုးလာနေပါတယ်။ဆေကျော်သက်တွေရဲ့ကြမ်းမာရေးစောင့်ရှောက်မှုတိုးလာစေဖို့အစိုးရတွေကြမ်းမာရေးအဖွဲ့အစည်းတွေအနေနဲ့တိုးချဲ့ဆောင်ရွက်ကြဖို့ WHO ကလိုလားနေတာပါ။ဒေါက်တာCostello ကအခုလိုပြောပါတယ
် Governments have got to invest in young people. I mean our
အစိုးရရဲ့အနေနဲ့လူငယ်တွေမှာပို့ပြီးတော့ယဉ်ကျေးမြှုပ်နှံကြရမှာပါ။ဒါကနိုင်ငံအတွက်တန်ဖိုးအကြီးဆုံးပိုင်ဆိုင်မှုပါ။လူငယ်တွေကအနာဂတ်ပါ
။ဥပဒေပြုသူတွေအနေနဲ့ယဉ်တွေရဲ့အချိန်နှုန်းကိုကန့်သတ်ထိန်းချုပ်တာ၊နောက်မှဖြစ်မနေထိုင်ကုန်ခပ်အသုံးပြုဖို့စရာတွေကိုဆောင်ရွက်နိုင်ပါတယ်။ကျန်းမာရေးအဖွဲ့အစည်းတွေဘက်ကတော့လူနေမှုအလေ့အထတွေပို့ပြီးတော့ကောင်းလာဖို့လေ့ကျင့်သင်ကြားပေးနိုင်ပါတယ်။ဒေါက်တာကော့စတီလိုကအခုလိုပြောပါတယ်
။ The roots of diabetes, of heart attacks, of strokes.
ဆီယိုသွေးတိုးနှလုံးရောဂါလေဖြတ်တာနဲ့အဆုတ်ကင်ဆာတို့ရဲ့အရင်းမြစ်ကဆေကျော်သက်အရွယ်နှစ်ပိုင်းတွေမှာစပါတယ်။ဆေကျော်သက်တွေအနေနဲ့ဘယ်လိုမျိုးစားသောက်တွေစားသင့်တယ်လဲ။တင်းတင်းမြတ်တောက်အောင်စားသောက်သလား။စလိတ်တောက်မတောက်တခြားအလွဲသုံးစားလောက်တာတွေရှိသလားဆိုတဲ့အပေါ်မှာမူတည်ပါတယ်
။ဆေကျော်သက်တွေရဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာနဲ့လိမ်ပိုင်းဆိုင်ရာကျန်းမာရေးတိုးတက်လာရင်တော့စီးပွားရေးပိုင်းမှာလည်းတည်တည်တာတာပြန်လဲကောင်းမွန်လာနိုင်တယ်လို့ပြီးခဲ့တဲ့ EBLA ကလန်ဆက်အစည်းပညာဌာနမှာဖော်ပြထားတဲ့လေ့လာမှုကဖော်ပြပါတယ်။တစ်နှစ်ကိုလူတဦးအတွက် $4ခွဲကျော်လောက်ရင်းနှီးမြှုပ်နှံမယ်ဆိုရင်တော့လူမှုအတိုင်းအဝိုင်းအတွက် 10 ဆကျော်အကျိုးအမြတ်ရှိစေမယ်လို့လည်းလေ့လာမှုအစဉ်ခန်းစာမှာဖော်ပြထားပါတယ်ရှင်။
မတင်ထိုက်တင်ဆက်ထားတာဖြစ်ပါတယ်။ VOA ကနေကြာတာပြင်းနဲ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တရားထုံးလွှင့်ပေးနေပါတယ်ရှင်။မကြာခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်တွေမှာတော့ကျန်းမာရေးကဏ္ဍဥဟောင်းခင်ရဲ့မြန်မာရေးသုံးသက်ချက်ပြင်တိုင်းရင်းသတင်းတော်ကဏ္ဍကိုလည်းနားဆင်ကြားဖို့ရှိပါတယ်။ VOA ကနေခုလိုထုံးလွှင့်နေတဲ့အတန်ွင့်စီစဉ်တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာထုံးလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာတရားဖန်ယူနားဆင်နိုင်ပါတယ်။ဒါပြင် VOA ရဲ့ရုပ်မြင်သံကြားစီစဉ်တွေကိုညနေ9နာရီမှာ Asia Set 7ကလည်းတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါလိမ့်ရှင်။
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်2019ခုနှစ်ဇူလ1ရက်စက်တာဘရင်းညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်တယ်မှာဆိုရင်တော့လက်ရှိမြန်မာနိုင်ငံရဲ့အနေအထားအရတိုင်းရင်းသားတွေရဲ့လုံခြုံရေးအားနည်းနေသေးတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့
မခွဲခွဲဘူးဆိုတာကကျွန်တော်ရဲ့လုံခြုံမှုကိုအဓိကတိုင်းရင်းသားတွေရဲ့လုံခြုံမှုရဲ့အယူအပြီးအမှအရေးကြီးပါတယ်ဒီမှာ
ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌကခုလိုပြောသွားတာကိုတိုင်းရင်းသတင်းလွှာကဏ္ဍမှာပြေဆိုနားဆင်ကြမှာပါဒါပြင်ကျမ်းမာရေးကဏ္ဍနဲ့ဥအောင်ခရင်မြန်မာရေးသုံးသက်ချက်စာအုပ်တွေကိုလည်းနားဆင်ကြမှာပါအခုရင်ဆုံးတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်ရဲ့ကျမ်းမာရေးကဏ္ဍမှာသွေးလွန်တုတ်ကွေးအသက်အန္တရာယ်ရော့ကျရေးအကြောင်းတင်ဆက်ပေးထားပါတယ်မြန်မာနိုင်ငံမှာဒီနှစ်ထဲမှာသွေးလွန်တုတ်ကွေးကကဲ့ယောဂအသွင်ဖြစ်လာတာကြောင့်အသက်အန္တရာယ်မဖြစ်အောင်ကြိုတင်ပြင်ဆင်ဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ဒီယောဂကြောင့်အသက်မဆုံးရှုံးရအောင်သွေးလွန်တုတ်ကွေးစောင့်ဝင်တဲ့အဆင့်၊သွေးယိုတဲ့အဆင့်၊သွေးလက်နဲ့အဆင့်မတိုင်ခင်နဲ့သွေးလက်နဲ့အဆင့်လက္ခဏာတွေကိုစောင့်ကြည့်ပြီးတော့အချိန်မီဆေးရုံတင်ဖို့လိုပါတယ်။ချိန်ချိန်လေးလေးလှုပ်ပေးသင့်ပါတယ်။ဒီကြောင့်ပြည်စုံကိုအထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ရှင်။
โอเคทุกคุณตมารอดีดอกเตอร์เมซโซ่ครับญาติมาနိုင်ငံမှာဒီနှစ်ချဲသွေးလွန်တက်ကွေးအဖြစ်များလာတာ ਨੇ ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်တုန်းကတော့ဘာကြောင့်ဒီနှစ်ချဲအဖြစ်များလာတာရဲ့နောက်အဖြစ်နဲ့အောင်ဘယ်လိုလုပ်တင်တာ ਨੇ တည်ဆုံးမှုလည်းနဲ့အောင်ပေါ့เนาะသတိပြုရမယ့်အချက်တွေကိုရေးပြအဖြစ်ပြောခဲ့ကြတယ်ပေါ့ဆရာရဲ့အဲ့ဒီကျော်ဒီတစ်ခေါက်မှာဒီတည်ဆုံးမှုနဲ့အောင်သတိပြုရမယ့်အဆင့်တွေကိုအဆင့်စီအသေးစိတ်ပြောအောင်ဆရာရဲ့အဲ့ဒီကျော်ပထမအဆင့်ဖြစ်တဲ့သွေးလွန်တုတ်ကွေးစဝင်တဲ့အဆင့်ကိုစပြောပြပေးပါလားဆရာ
။တန်ရင်းကြီးကတုတ်ကွေးဖြစ်တဲ့အဆင့်ကတော့စားတုတ်ကွေးလိုပါပဲ။သူပြည့်အပြင်းချမယ်။အပြင်းထန်ကောင်းကိုက်မယ်။စားတဲ့အဆင့်တွေကခဲ့မယ်။ပြုံးမယ်အမ်းမယ်။နောက်ခန္ဓာကိုယ်မှာသလို့ချင်းအနည်းဆက်ကလေးတွေပေါ်လာတတ်ပါလား။သူ့လိုမပေါ်လာဘူး။ဆိုလို့ချင်းလည်းပဲစတတ်လို့ရ။နောက်ပြေသဘောတင်တန်းကရိယာနဲ့လက်မောင်းဖတ်လို့ပြစ်ပြီးတော့ခန္ဓာထားလိုက်မယ်။ထားမယ်ဆိုတော့မိနစ်20နောက်ထားကြည့်လိုက်မယ်။ထားကြည့်တဲ့အခါကျလို့ချင်းလမ်းမှာပတ်လေပေါ်ပိုင်းလေးမှာအနေနဲ့အဆက်ဆက်ဆက်ရဲ့ပေါ်လို့ရှိရင်ဒါဟက်ဆက်ပေါ်တွေ့ကျပြလို့ရအဲ့ဒါတော့ဒီတန်ကြီးဖြစ်ပါသုံးခုဖြစ်တဲ့အဆင့်လေဟောဒီဆုံးလူတွေကအဲ့အဆင့်ကိုပဲကျွန်တော်ပြီးတော့ကျန်ကောင်းထွက်ကြတယ်သူကရှားတဲ့ကာလတုံးရကနေ900လောက်ရှားတော့ပြီးတော့နန်းထားပြီးကျန်ကောင်းသွားတဲ့ကြာတယ်ဒါမလို့လည်းအဆင့်ဒီမှာကြာတဲ့အခါကျတော့အဲ့လိုပုံစံနဲ့ဘာလို့ဆက်ဖြစ်သွားတယ်လဲဆိုတော့ကျွရတဲ့အဆင့်ကိုအော်ရှော့ဝင်နေတဲ့ကိုကြောင့်ပါတော့အဲ့ဒါပါနဲ့ဆန်တဲ့ဒီကိုကအားစနစ်နဲ့ပါတယ်သူဒီကိုကအားကောင်းနေပြီမှာဆိုလို့ရှိရင်ပင်ပိုင်းရဆိုရင်ဆိုရင်ကိုခန္ဓာကိုပြန်မှာတော့မထက်ပူပူလုံးလေးပါတယ်ဆိုရင်ဒီနည်းနဲ့ဖြစ်ပါဟု
တ်ကဲ့ဆရာအဲ့ဒီခါကျတော့ဒီဒုတိယအဆင့်ဖြစ်တဲ့ဒီသွေးယိုတဲ့အဆင့်မှာရောဆရာဘယ်လိုနေထားရှိလဲ
ဟုတ်တယ်ဒီဖက်မရစ်ဖြစ်ပါသွေးယိုတဲ့အဆင့်ဆိုလို့ရှိရင်ဘာဖြစ်လာလဲခုနလက္ခဏာလေးအပြင်နှာခေါင်းသဖုံးလို့ခန္ဓာကိုယ်ပြင်မှာသွေးယိုဆိုလို့ကျပေါ်လာဒီရေကောင်းကအနေသက်တွေပေါ်နေမှာကောင်းသူတွေးလေးအန်နေနှာခေါင်းတွေးရင်းနေသက်ပုံးနေကြတယ်သူတွေထွက်လာမယ်အပြင်ဆိုလို့ချင်းတော့ဆရာကောင်းလာပါပြီအပြင်ကိုတွေးတဲ့ဆိုလို့ဒီအုံနာမယ်တွေးယူပြီးဖြစ်ပြီးတော့ဒါအတက်နေဆုံးဆုံးနေပါအဲ့ဒီဆိုလို့ချင်းတော့သိရင်ကိုအမြင်တင်ပြီးတော့ကုသမှုခင်ဗျာကောင်းပါပြီ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီနောက်တစ်ဆင့်ပေါ့နော်ဒီသွေးလွန်တဲ့အဆင့်ဒီသွေးလန့်တဲ့အဆင့်ပေါ့ဆရာနော်အဲ့ဒီအချိန်လေးရောက်ရင်တော့ဘယ်လိုနေထားရှိလဲဆရာရင
်တကင်းချော့ဆင်းဆုံးတွေးလန့်တဲ့အဆင့်အဲ့တော့ဒီနေ့အဆင့်ကိုမရောက်ခင်တွေ့လည်ခင်ဒီအနေထားမျိုးမှာအလိုမျိုးတွေ့ရတယ်ဆိုတွေ့ခုလို့မြင်ရတာ။နောက်သေးခုံလုံးဆန်းကျင်တာခါကြရင်ဒီဆန်းကိုဆန်းကိုမမိတတ်တာမျိုးရှိတယ်။အဲ့ဒီတွေ့ဖြစ်ရနေပါတယ်ခါကြတော့။နောက်သူ ရုပ်ရည်အစားကျသွားပြီးတဲ့အခါမှာခြေသွေးတွေကအစ်သက်လာပြီးတာတွေးလိုက်နေပြီးဆိုတော့အဲ့နဲ့အဆင်မတော်ဘူးဆိုတော့ဆွေးခုံတော်နဲ့ဆွေးခုံနဲ့တိုင်းကြတော့ငါတက်ပြီးတော့ဖစ်ကြတော့တက်မယ်ခြေကလေးလေးနဲ့အဲ့လိုမျိုးဖြစ်တာပေါ့အဲ့တော့ဒီခုနပြောတဲ့ဆွေးရတဲ့အဆင်နဲ့ကျွတ်တဲ့အဆင်ဆိုလို့ရှိရင်တော့ဆွေးဖို့အချိန်မီကြောင်းလာမကြောက်ရင်အဆင်လေးဆုံးတော့တယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလူဒီယောဂဖြစ်လာပြီဆိုလို့ရှိရင်ပြည့်စုံကုသမှုအောင်ဆရာရေဘယ်လိုထိအောင်လုပ်ပေးနိုင်မလဲ
။ဆရာကြည့်လို့ရှိရင်ဒီဘက်တိုင်းဆရာကဒီမတိုင်းဘယ်လိုလဲပဲသူ့ရုပ်စီမှုကိုဖြစ်စေတတ်တဲ့ဟာအက်စပရင်လို့ပက်ဖလိုလို့ဒါကလိုဖနစ်ကိုအဂျူဘရဖန်လို့အက်စလတ်လို့အလက်ဇန်လို့ဆိုပြီးအဲ့ဒီမျိုးစီမှုတွေပေါ့မတိုက်တင်ပါဘူး။ဒီကတည်းကသူ့ရုပ်စီမှုရှိပြီဆိုလို့ရှိရင်ခုနကအရေးကြီးနေတော့တယ်အနာပြူလာလေးရှိတာအဲ့ဒါအခြားကြီးတဲ့အခါကျတော့ရေဆက်ပုံစံနဲ့ခြေပိုင်းခြေပြီးအဲ့ဒါကဇာတ်အရင်းများတဲ့အခါအခြားကြီးပြီးတော့တက်လာကလေးတွေတက်တဲ့ညာသွားဖြစ်အဲ့လိုအခြားကြီးတက်လို့ရှိရင်ကအခြားအုံချစ်ချင်းခြေပတ်တိုက်ပြီးဒီအခါကျလို့ရှိရင်ပါစစ်တမောဆိုးရက်ထည့်ဒီတပတ်တက်တာလို့ဆိုလို့ရှိရင်တော့ခင်လို့ပါပြီးတောင်းလို့ဒါလည်းဒီပြင်းလို့နဲ့အဲ့လိုမျိုးတိုက်ဖို့လိုပါတယ်။နောက်တစ်လက်ချင်းကိုစုပြီးတော့ပြုခုခုနအဲ့မှာပြေးစားခဲ့တဲ့ပထနာရီဘူးပြောင်းစသားမယ်တော့ဒီကုန်းသေးပေါင်းကြီးအသက်ရှင်လို့နိုင်ဝတ်တခါဒါမှမဟုတ်တနားရီတခါသတ်တာဖို့လိုပါအထူးသဖြင့်ဖြားတာတတိယနာရီပြဿနာရက်ဒီအရေးကြီးအဲ့ဒီရက်ဒီမှာတော့တွေးလန့်တယ်အဲ့တော့ကလေးကဖြားပြီးနေ့ဆက်ပြီးတဲ့ဖြားမကြလို့ရှင်ကြောင်းနေကြောက်တယ်လို့တော့ရုပ်ပြဖြားကြအောင်လို့ရှင်တွေးလန့်ဖြစ်နေတဲ့အတွက်ကြောင့်ကြောင်းနေကြောက်တယ်လိုအပ်ပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီယောဂမဖြစ်ခင်ဟိုကြိုတင်ကာကွယ်တဲ့အနေအထားရောဘာတွေလုပ်နိုင်သေးလဲ
ခုနကကျွန်တော်ထပ်မကျွန်တော်ပဲကောက်ရဲနေတဲ့နေရာရှိတယ်အဲမှာဆိုရင်ဆက်ပိုင်းအကစားကိုညှိထန်တာဆိုထုတ်တဲ့အတူကောင်လေးတွေရှိပါအဲ့ဒါတော့ရှင်နေနေနဲ့ပတ်သက်လို့ဖုံးသွင်းလေးစိတ်လောင်ထောင်ခတ်ဖွင့်ညှုတ်ချင်းမှုတ်တင်တော့အဲ့လိုမျိုးရတာရှိပါတယ်ဒါကတော့ပုံစံကတော့ခုနကျွန်တော်ပြောခဲ့တဲ့ဒီရေးစီးချက်တွေတော်တော်ခါရဲမှာရေးစီးလို့ဒီဦးရေတော်တဲ့နေရာတွေမှာရှင်နေမပွေနိုင်အောင်ချင်းမှုနဲ့ပုံစံကဖုံးဖို့ပြောဒါကတော့သူဆိုတာကျတော့ဒီရေစီကရေဦးလို့ဒီညောင်းဦးလို့ပါတော့ကရေစီဝကြခဏဖြည်းဖြည်းပြီးတော့သူလေးပြင်ကိုကောက်ပါအထူးသဖြင့်တုံးမြက်တစ်ခါတုံးရင်ပိုကောက်ပါတော့လေဒါကကျတော့အဲ့လိုမျိုးဖုံးလို့လည်းမရှိဘူးတော့ညောင်းဦးလို့ပါလို့ဆိုလို့ရှိရင်တုံးမြက်တစ်ခါလေးပြီးတင်ပါဆိုတော့စိတ်ရေစီဖြတ်ပြင်းမဲ့ဆိုလို့ရှိရင်ပုံလို့လည်းမပါဘူးတော့ရေစီနဲ့စိတ်ကြီးခဲ့ရတော့တော့ကျတော့ကြောင်းအောက်ခံကိုတည်ဆိုလို့ရှိရင်ဒါကကျရင်ရေဆက်တာလို့ရှိရင်အဲ့မှာလည်းသူကရေစီရေတော့ဆိုရင်ဒီပြင်ရပါဘူးအဲ့ဒီအရေဆက်ပြီးဒီစည်းကြီးတို့ရေနေကြီးတို့စားတစ်ခုလောင်းတဲ့အဲ့ဒါကတော့ထောင်းထောင်းဆိုတော့ကျတော့ကလေးတွေချင်းကဲစိတ်မခံရအောင်နေလိုက်တော့အဲ့ဒီဆီလိုချင်းအောင်နေတဲ့နေနဲ့အလေးအောင်လို့စားရတဲ့အောင်ရှောင်းတော့ကတ်ဆက်တော့ရေစီပိုင်းထဲမှာစီးရလောင်းနေပြည့်လို့ချင်းကြာပြီးရေစစ်တို့တန်းတစ်ခါစစ်တို့ကတ်ထုတ်ကြည့်နောက်ဖွင့်ဆိုတော့နေထဲမှာကလေးအောင်ခေါင်းစားစီးတဲ့တခါလေးဖွင့်တာနေပိုင်းမှာဖွင့်တာဒါဆိုတော့မှန်လို့ရှိရင်ချင်းခေါင်းအောင်နေတော့တော့ညှို့ဆိုတော့ဒီပါလမတ်ရဲ့ဒီနေ့နဲ့တာလာဆုံးကိုအမှုခွက်တို့လို့ဒီခွက်တွေအဲ့ဒီဒီအရင်မျိုးဖို့နောက်ဒီညောင်းဒီဒီလာပေါင်းတယ်ဟုတ်ပါရှင်းစစ်စားအင်းမှာဒီပြီးဘောကားဒီဆာမှာရှင်းအောင်နဲ့တဲ့တော့ကြောင့်မလို့မရှုပ်ပါခြင်းနဲ့ရှင်းရင်းအင်းမျိုးတစ်ဆင့်ထားမှုဆိုတာတော့ခုနရှင်းနေသေးပြီးပြန်မယ်ရှင်းသေးပြီးပြန်မယ်စိတ်မို့ဖို့အကူကြီးကောင်းပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီကာကွယ်ဆေးထိုးနိုင်တဲ့နေထားရောဘယ်လိုရှိပြီလဲဆရာကြီ
းခုနကကျွန်တော်တို့ကနေပတ်သက်လို့ကာကွယ်ဆေးပေါ်နေပါတယ်အဲ့ဒါကိုတန်းကဒီလိုပဲ။အဲဒါဆိုသံဃာကုန်းကြီးဇေမာလာမမေစုကစားပြီးတော့ပြည့်ခဲ့။ဘုသူကြီးကကဘာတမရဲ့ဆိုကြီးကနောက်တစ်ယောက်ကနေဇေမာလာအတင်းနဲ့ကြည့်ပြီးတော့ပြည်သူတွေရောဂါဖြစ်ကောင်းမှုများတဲ့နိုင်ငံမျိုးပေါ်တိုးဆက်နိုင်ကြအောင်ပြင်ဆင်ထားတာဖြစ်ပါ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ဖိလန်တိုကွေအသက်အန္တရာယ်ရောကြရေးအကြောင်းကိုကိုဝင်းမင်းတင်ဆက်ပေးထားတဲ့အပတ်စဉ်ကျန်းမာရေးကဏ္ဍကနာဆင်ခဲ့ကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့ဥအောင်ခေရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြမှာပါ။မြန်မာနဲ့အာရှနိုင်ငံတချို့ကအထည်ချုပ်လုပ်ငန်းတွေကိုဥအောင်ခေကနှိုင်းယှဉ်သုံးသက်ထားပြီးတော့ကိုညံဝဲအောင်နဲ့အတူတင်ဆက်ထားပါတယ်ရှင
်။နိုင်ငံခြားအထည်လုပ်ငန်းရှင်တွေဟာလောက်ခဈေးပေါ်တဲ့တိုင်းပြည်တွေမှာရင်းနှီးမြှုပ်နှံကြတာများပါတယ်။တရုတ်၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယားနဲ့အင်ဒိုနီးရှားနိုင်ငံတွေနဲ့ရှင်လိုက်ရင်မြန်မာပြည်ဟာလောက်ခသက်သာပါတယ်။ဒါကြောင့်လည်းတရုတ်၊ကိုရီးယား၊ထိုင်ဝမ်၊ဂျပန်နဲ့ဥရောပကုမ္ပဏီတွေမြန်မာပြည်မှာအထည်ချုပ်လုပ်ငန်းတည်ထောင်ကြတာဖြစ်ပါတယ်။ ကမ္ဘောဒီးယားနဲ့ဗီယက်နမ်မှာအနည်းဆုံးလောက်ခဟာတလဒေါ်လာ150ရှိပြီးထိုင်းမှာတော့တလ250ရပါတယ်မြန်မာရဲ့အနည်းဆုံးလောက်ခကတလဒေါ်လာ90လောက်ရှိပြီးဘင်္ဂလားဒေ့ရှ်မှာ45ဒေါ်လာသာရပါတယ်မြန်မာပုဂ္ဂိုလ်ရဲ့ဆေးရကိုင်းလုံးဟာအထည်ချုပ်လုပ်ငန်းကရတဲ့ဝင်ငွေဖြစ်ပါတယ်2015မှာဒေါ်လာတန်း1000ဘူးမြန်မာကတင်ပို့နိုင်ပြီမြင့်အိမ်နည်းချင်းနိုင်ငံတွေကိုမှီဖို့အများကြီးလိုပါသေးတယ်။အဲ့ဒီနေ့မှာကမ္ဘောဒီးယားကဒေါ်လာတန်း6000ဘူး၊ဗီယက်နမ်ကတန်း3000ဒီပါဘူးတင်ပို့နိုင်ခဲ့ပါတယ်။ဗီယက်နမ်မှာအထည်ချုပ်အလုပ်သမား2000ခွဲလောက်နဲ့စက်ရုံ6000ဒီပါရှိပါတယ်။လောက်ခနယ်လီလုပ်ငန်းရှင်တွေကြိုက်တည်ဖို့လောက်ခနယ်တဲ့နိုင်ငံတွေကိုစုပြုံဝင်ရောက်လို့ရှိပြီမြန်မာပြည်ဟာဘင်္ဂလားဒေ့ရှ်လိုမဖြစ်ဖို့လိုအပ်ကြောင်းသတိပေးကြပါတယ်။
မြန်မာနိုင်ငံမှာအနည်းဆုံးလောက်ခတစ်နှစ်ကျပ်3600ပေးဖို့2015ခုနှစ်တုန်းကသတ်မှတ်ပါတယ်အလုပ်ရှင်ဘက်ကတော့2500လောက်သာပေးလိုပါတယ်3600နဲ့ဆိုရင်စီးပွားရေးတွက်ချေမကိုက်တဲ့အတွက်စက်ရုံတွေပိတ်ရလိမ့်မယ်လို့တရုတ်နဲ့တောင်ကိုရီးယားကုမ္ပဏီ90လောက်ကချင်းချောက်ပါတယ်အနည်းဆုံးလောက်ခတစ်နှစ်ကျပ်3600နဲ့စားမလောက်ကြောင်းအလုပ်သမားသက်မှတ်ကဘက်ကရှင်းပြပါတယ်စယုံဥပဒေမှာအလုတ်ချိန်တစ်ပတ်44နာရီအချိန်ပိုက16နာရီစုစုပေါင်းနာရီ60လောက်ခွင့်ပြုထားပါတယ်ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်မှာတစ်ပတ်64နာရီလောက်ခွင့်ပြုကြောင်းအလုတ်သမားရေးဌာနကအမိန့်ထုတ်ပါတယ်အလုတ်ရှင်ကတော့ကုန်စည်များများထုတ်လုပ်နိုင်ပြီးများများရောင်းရဖို့သာစိတ်ဝင်စားပါတယ်အလုတ်သမားရဲ့ဘဝအခြေအနေကိုဦးစားမပေးကြပါဘူး
မြန်မာအထည်ချုပ်လုပ်ငန်းကအလုပ်သမား40ရာခိုင်နှုန်းဟာတောင်ကိုရီးယားကုမ္ပဏီတွေမှာအလုပ်လုပ်ကြပါတယ်။မြန်မာအလုပ်သမားဥပဒေကိုဖြောက်ဖြဲ့ရမှာလဲတောင်ကိုရီးယားတွေအများဆုံးဖြစ်ပါတယ်။အချိန်ပိုလုပ်ဖို့အစိုးရကခွင့်ပြုထားတဲ့ပုံပြီးခိုင်းတဲ့နေရာမှာတောင်ကိုရီးယားကုမ္ပဏီတွေနာမည်ကြီးပါတယ်။အထည်ချုပ်စက်ယုံ39ဦးကအလုပ်သမား1200ကို Action Labor Rights အဖွဲ့ကတွစ်ဆုံမေးမြန်းတဲ့အခါမှာ62ရာခိုင်နှုန်းဟာတရားဝင်သတ်မှတ်ထားတဲ့အချိန်ပိုတဲ့အမြင်သာပိုလုပ်နေရတယ်လို့ပြောပါတယ်ဒီထဲမှာအလုပ်သမား15ရာခိုင်နှုန်းဟာလုပ်ပြရတဲ့အချိန်ပိုအတွက်လောက်ခမရဘူးလို့သိရပါတယ်ခလေးလုပ်သားတွေကိုလည်းတောင်ကိုရီးယားပိုင်ကုမ္ပဏီတွေမှာတွတ်နေပါတယ်အလုပ်ယုံ69ရာခိုင်နှုန်းမှာအရေးပေါ်ထွက်ပေါက်မရှိပါဘူ
းအထည်ချုပ်လုပ်ငန်း180လောက်မှာလူမှုကျင့်ဝတ်စံချိန်စံညုံးကိုလိုက်နာနိုင်ကြပြီးကြံစက်ယုံတွေမှာသတ်မှတ်ထားတဲ့စံချိန်စံညွှန်းကိုမလိုက်နာကြဘူးလို့အထည်ချုပ်လုပ်ငန်းရှင်များအသင်းဗဟိုအလုပ်မှုဆောင်ကော်မတီဝင်ဦးအောင်မျိုးဟိန်ပြောတာကိုဇန်နဝါရီ29ရက်နေ့ထုတ်မြန်မာတိုင်းစ်သတင်းမှာဖော်ပြပါရယ်ဥရောပအမေရိကန်နဲ့ဂျပန်ကိုတင်ပို့တဲ့စက်ယုံတွေကသာစံချိန်စံညွှန်းလိုအပ်ချက်ကိုလိုက်နာကြပြီးတရုတ်နဲ့မြန်မာပိုင်စက်ယုံတွေကတော့မလိုက်နာကြဘူးလို့ဆိုပါရယ်ကျင်းဝတ်လိုက်နာအောင်အလုသမားသမဂ္ဂတွေကလည်းတိုက်တွန်းကြပါရယ်ကမ္ဘာနိုင်ငံကြီးတွေတောင်းဆိုတဲ့အတိုင်းစက်ရုံမှာလိုက်နာရမယ့်လူမှုကျင့်ဝတ်စံချိန်စံညွှန်းတွေကိုပြည်တွင်းလုပ်ငန်းရှင်တွေလိုက်နာကြဖို့လိုပါတယ်ဒီကိစ္စမှာအစိုးရရဲ့ကူညီထောက်ပံ့မှုလိုအပ်နေတယ်လို့ဆိုပါတယ
်အာရှဒေသမှာဘင်္ဂလားဒေ့ရှ်ပြီးရင်မြန်မာဟာလောက်ခအနည်းဆုံးဒေသဖြစ်ပါတယ်အထည်ချုပ်လုပ်ငန်းရှင်တွေအဖို့လောက်ခနယ်လီအများဆုံးများလေဖြစ်တဲ့အတွက်မြန်မာပြည်မှာရင်းနှီးပြုံနံလိုကြတာသဘောကျပါတယ်။ဒါကြောင့်မြန်မာအထည်ချုပ်လုပ်ငန်းတစ်ဝက်လောက်ဟာနိုင်ငံခြားပိုင်သို့မဟုတ်နိုင်ငံခြားနဲ့ဖက်ဆက်လုပ်ကားသူတွေဖြစ်ပါတယ်။တရုတ်၊ကိုရီးယား၊ထိုင်ဝမ်နဲ့ဂျပန်တို့အပြင်အနောက်တိုင်းကုမ္ပဏီတွေနဲ့အထည်ချုပ်လုပ်ငန်းမှာပါဝင်လာကြပြီဖြစ်ပါတယ်။ဒါကြောင့်မြန်မာအလုပ်သမားတွေတန်ရတာကြီးလုခရဖို့နဲ့စက်ရုံအစီအတန်းရှိရေးဟာအရေးကြီးလာပါတယ်။အာရှနိုင်ငံတွေမှာမနစ်ကအနည်းဆုံးလောက9ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိတိုးလာတာတွေ့ရပါတယ်။အိန္ဒိယ၊မလေးရှား၊ထိုင်း၊ကမ္ဘောဒီးယားနဲ့အင်ဒိုနီးရှားမှာလောက်တိုးလာပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့မပြောင်းလဲပါဘူး။ကမ္ဘောဒီးယားမှာအလုသမားတမန်ကရဲ့တောင်းဆိုမှုကြောင့်လောက်တိုးပြရပါတယ်။အင်ဒိုနီးရှားမှာတော့စားလောက်အောင်အစိုးရကအနည်းဆုံးလောက်ကိုတိုးပြပါတယ်။တရုတ်နဲ့ဖိလစ်ပိုင်မှာတစ်လဒေါ်လာ300ကျော်ရပြီးမလေးရှား၊ထိုင်းနဲ့အင်ဒိုနီးရှားမှာတလဒေါ်လာ250ကျော်ရပါတယ်။အိန္ဒိယ၊ဗီယက်နမ်နဲ့ကမ္ဘောဒီးယားမှာတလဒေါ်လာ150လောက်ခရကြပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်မှာတော့100အောက်သာရနေကြပါတယ်ခင်ဗျာ။
ဦးအောင်ခင်မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုဒီခါမှာတော့လာမယ့်စနေနေ့ညတိုင်းလီလိုင်းစီစဉ်မှာဗားရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်ကြအောင်ပါ။
မြန်မာနိုင်ငံမှာလူခွင့်ရချိုးဖောက်မှုဆွတ်ဆွဲချက်တွေလိုပြဿနာကြီးမားမားနဲ့ကြုံရတဲ့အခါစုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့စည်းပြီးဖြေရှင်းဖို့ကြိုးစားမှုတွေခက်ဆိတ်ဆိတ်တွေ့လာနေရပါတယ်။ဒါပေမဲ့အာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုတွေအပေါ်မကြာခဏဆိုသလိုတန်တရားအမြင်တွေဝေဖန်မှုတွေလည်းရှိနေပါတယ်။အများယုံကြည်ကူးစားနိုင်တဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့ဘာတွေလိုအပ်နေလဲ။အမှန်တရားကိုဖော်ထုတ်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတာကို VOA ရဲ့စနေနေ့ညတိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှိနေနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်မိမြလူဓာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမိမြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်ဒီလိုက်စီစဉ်ကကြိုဆိုပါရစေ
။သောတာရှင်နေနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုက်ရိုက်ဒီလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတ်ခါမှာတော့တိုင်းရင်တည်င်းလွန်အစီအစဉ်ကိုနားဆင်ကြမှာပါ။နေဆက်ဒေတာတိုင်းရင်သားတွေစူးစီးတင်ဆက်ထားပါရဲ့ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တည်င်းလွန်ကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရဲ့။
မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့21ရာစုပင်လုံညီလာခံကျင်းပနေစဲမှာရှမ်းပြည်မြောက်ပိုင်းဒေသတွေမှာမြမတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မိုရာမုန်တိုင်းကြောင့်ရခိုင်ပြည်နယ်အတွင်းထိခိုက်ပျက်စီးမှုတွေရှိခဲ့တယ်ဆိုတာနဲ့နိုင်ငံရဲ့နေမြေအပိုင်းခြားဟူသမျှဟာမိသည့်အခါမှာခွဲမထွက်ရဆိုတဲ့အချက်ပေါ်တိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်21ရာစုပင်လုံညီလာခံဒုတိယအကြိမ်စီဝေကျင်းပနေတဲ့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားတိုက်ပွဲဆက်တိုက်ဖြစ်ပွားနေပါတယ်။မေလ30ရက်နေ့မနက်ဘက်မှာကြောက်မဲမြို့နယ်ပန်အမိုင်းကျေးရွာနဲ့ပန်လောကျေးရွာကြားမှာတအောင်းပလောင်တပ်ဖွဲ့ TNLA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မေလ24ရက်နေ့ကနေ30ရက်နေ့အထိနမ်ဆတ်မြို့နယ်ကိုခိုင်မြို့နယ်ကြောက်မဲမြို့နယ်ဘက်မှာ၄ကြိမ်ထပ်မံတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA ပြန်ကြားရေးအရာရှိဗိုလ်မှူးတပ်အိုက်ကျော်ကပြောပါတယ်။မေလ24ရက်နေ့မှာကချင်လွတ်လပ်ရေးတပ်မတော် KNA နဲ့အစိုးရတပ်မတော်တို့အကြားကိုခိုင်မြို့နယ်တာမူညံမြို့နယ်ခွဲမုံကြီးကွန်လုံလမ်းဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNA တပ်မဟာ6အရာရှိတဦးကပြောပါတယ်။တန်လွင်မြင့်အရှိဘက်ကိုကန့်ဒေသမှာဆိုရင်မေ25ရက်နေ့ကတိုက်ပွဲကြီးငယ်ဖြစ်ပွားခဲ့တယ်လို့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကသတင်းထုတ်ပြန်ခဲ့ပါတယ်။မြောက်ပိုင်းဒေသတိုင်းရင်းသားတော်လှန်ရေးအဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ကိုယ်စားလှယ်အဖွဲ့ဟာနေပြည်တော်27ရာစုပြည်လုံးညီလာခံမှာတက်ရောက်နေချိန်မှာတိုက်ပွဲဖြစ်ပွားနေရလဲဖြစ်ပါတယ်
ရခိုင်ပြည်နယ်မှာဝင်ရောက်တိုက်ခတ်သွားတဲ့မိုရာမုံလမ်းကြောင်းရခိုင်ပြည်နယ်ကမောင်သောဘူတီတောင်စစ်သွေးမြောက်ဦးမြေပုံဘုန်းကျုံရသိပ်တောင်စတဲ့မြို့နယ်တွေမှာအဆောက်အဦတွေဖုံးတော်ကြီးကျောင်းတွေနဲ့စာတင်ကျောင်းတွေပျက်စီးခဲ့ရသလိုဆက်လေတွေလည်းနှိမ့်မြော့ခဲ့ပါတယ်။မုံသမ်းကြောင်းထိခိုက်တန်ရာရသူတွေကိုဆေးရုံမှာတက်ရောက်ကူးစက်နေကြပြီးမဲ့အသေးပြောက်စင်းကိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးဘူးလို့ပြည်နယ်ဆိုရဖွဲ့ဝင်တွေကပြောပါတယ်။အခုတိုက်ခတ်သွားတဲ့မိုရာမုံတိုင်းဟာနှစ်ပေါင်း40ဆွဲအပြင်းထန်ဆုံးရခိုင်ပြည်နယ်မှာတိုက်ခိုက်တဲ့မုံတိုင်းဖြစ်တယ်လို့ရခိုင်ပြည်သူတွေကပြောပါတယ်။ပြည်စည်းဆုံးရှုံးမှုလွန်များပြားတဲ့အတွက်ပြန်လည်ကယ်ဆယ်ရေးနဲ့နေရာချတာရေးအတွက်ရခိုင်ပြည်နယ်အစိုးရဖွဲ့ကလည်းအရေးပေါ်စီဝေးတစ်ခုကိုမေလကုန်မှာပြုလုပ်ခဲ့ပါတယ်
။ချင်းနိုင်ငံရေးပါတီများတပါတီအဖြစ်ပေါင်းစည်းနိုင်ရေးအတွက်တာဝန်ရှိတဲ့ထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့အမြန်ဆုံးစ조사ဆောင်ရွက်ကြရန်ကလေးမျိုးအဆင့်ပါတီကော်မတီတွေကတောင်းဆိုလိုက်ပါတယ်။ ချင်းပါတီကြီးတွေဖြစ်တဲ့ချင်းတိုးတက်ရေးပါတီ၊ချင်းမျိုးသားဒီမိုကရက်တစ်ပါတီနဲ့ချင်းဒီမိုကရေစီဖွဲ့ချုပ်ပါတီ၃ခုကကလေးမျိုးနယ်အဆင့်ကော်မတီကောင်ဆောင်တွေဟာမေလ29ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်ပါတီပေါင်းစည်းရေးအတွက်တာဝန်အရှိဆုံးပုဂ္ဂိုလ်တွေဖြစ်ကြတဲ့ချင်းပါတီအသီးသီးကဥက္ကဋ္ဌတွေအတွင်းရေးမှူးတွေနဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်တွေအနေနဲ့ကိုအတ္တကိုရှေ့တန်းတင်ခြင်းကြိုတင်သတ်မှတ်ချက်တွေထားရှိခြင်းနဲ့အချိန်ဆွဲမှုတွေမပြုတ်လို့ပဲပေါင်းစည်းရေးအောင်မြင်ပြီးမြောက်တဲ့အထိအမြန်ဆုံးကြိုးပမ်းဆောင်ရွက်ကြဖို့လိုတယ်လို့သူတို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်
ဒီမိုကရေစီအကျိုးပြုကိရင်သမတော် TKP အဖွဲ့အစည်းကနေစာမြစ်ထားတဲ့မူရေးဆေးဝါးပါဝင်အချက်၄ချက်ကိုအဖွဲ့ဝင်သက်သားတွေဖောက်ပြရင်အပြင်းအထန်ဆုံးရေးယူသွားမယ်လို့မေလ26ရက်နေ့မှာ TKP ကနေကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။အဆိုပါစာမြစ်ချက်တွေမှာဆိုရင်လက်နက်မှောင်ကိုရောင်းဝယ်ခြင်း၊မူရေးဆေးရောင်းဝယ်တည်ဆောင်သုံးစွဲခြင်း၊လူမောင်ကိုကူးခြင်းနဲ့တရားမဝင်ငွေစက်ကိုသူ့ကန်ဆောင်ခြင်းများလုံးဝမပြုလုပ်ဖို့ထုတ်ပြန်ထားပါတယ်။တိုင်းပြည်သားတဲ့ချက်တွေဟာအဖွဲ့အစည်းတွေမှာရှိလာမှာစိုးရိမ်တဲ့ပြင်လိုအပ်လာလို့ထုတ်ပြန်လိုက်တာဖြစ်ပြီးထိန်းချုပ်နေမြေတွေမှာဖြစ်လာရင်ထိရောက်စွာရည်ရွယ်သွားမှာဖြစ်တယ်လို့ DKPA ဒုစုစည်းချုပ်ဒုပ္ပယုတ်ကြီးစောစတီကပြောပါတယ်
။မွန်နိုင်ငံရေးပါတီတွေပေါင်းစည်းနိုင်ရေးအတွက်ပါတီချင်းချင်းတိုက်ရိုက်တွဲဆုံပြီးဆွေးနွေးသွားမယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်။မွန်ပါတီပေါင်းစည်းရေးအတွက်ကြိုးပမ်းနေတဲ့ပါတီပေါင်းစည်းရေးညီနိုင်ရေးအဖွဲ့ဖြတ်သိမ်းလိုက်ပြီးနောက်မှာတော့ပါတီတွေအချင်းချင်းတွဲဆုံဆွေးနွေးကြဖို့ကြိုးပမ်းလာတာပဲဖြစ်ပါတယ်။ပါတီအချင်းချင်းတွဲဆုံဆွေးနွေးနိုင်ဖို့အတွက်မွန်အမျိုးသားပါတီဘက်ကကိုယ်စားလှယ်၃ဦးကိုလည်းရွေးချယ်ထားပြီးဖြစ်ပါတယ်။ထို့အတူမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီဘက်ကလည်းအချင်းချင်းတွဲဆုံဆွေးနွေးဖို့အမြဲတမ်းတကားဖွင့်ထားတယ်လို့ပါတီတွဲဖက်တွင်ရင်မူနိုင်စန်တင်ကပြောပါတယ်။မွန်နိုင်ငံရေးပါတီတပါတီတည်းဖြစ်ဖို့တန်ကြာတော်တွေမွန်ပညာရှင်တွေနဲ့မွန်ပြည်သစ်ပါတီကကိုယ်စားလှယ်တွေပါတီပေါင်းစည်းညီနိုင်ရေးအဖွဲ့ဖွဲ့ပြီးတော့ကြိုးပမ်းလာခဲ့ပေမဲ့ညီနိုင်လို့မရတဲ့နောက်ဆုံးအနေအထားမှာပေါင်းစည်းရေးအဖွဲ့တွေကိုဖျက်သိမ်းလိုက်ပြီးနောက်ပါတီအချင်းချင်းတွဲဆုံညီနိုင်သွားဖို့အနေအထားရှိနေပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါပြည်အောင်စုငင်းချင်းရင်ညီလာခံခေါ်21ရာစုပင်လုံညီလာခံဒုတိယကြိမ်အစည်းအဝေးမှာဆွေးနွေးခဲ့ကြတဲ့နိုင်ငံရေးအစုအဖွဲ့လိုက်ဆွေးနွေးတဲ့အချက်တွေထဲမှာထည့်သွင်းထားတဲ့နိုင်ငံတော်၏နေမည်အပိုင်းခြားဟုသမျှသည့်နိုင်ငံတော်မှမြည်သည့်အခါမှခွဲမထွက်ရဆိုတဲ့အချက်ကိုထည့်သွင်းဖို့တိုင်းသားနိုင်ငံရေးပါတီတွေအပါအဝင်လက်နက်ကိုင်အဖွဲ့အစည်းတွေကနေကန့်ကွက်မှုတွေရှိနေကြပါတယ်။ခွဲမထွက်ရဆိုတဲ့ကန့်သက်ချက်ပေါ်တိုင်းသားခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကိုတော့အမိကနေစူးစီးထားပြီးတော့နိုင်ကွန်းအင်ကနေအခုလိုတင်ဆက်ထားပါတယ်။
လက်ရှိမြန်မာနိုင်ငံရဲ့အနေအထားအရတိုင်းရင်းသားတွေအတွက်လုံခြုံမှုအားနည်းနေတဲ့အတွက်အစိုးရအနေနဲ့တိုင်းရင်းသားတွေရဲ့ယုံကြည်မှုပိုရရှိအောင်လှုပ်ဆောင်ဖို့လိုအပ်နေတယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကပြောပါတယ
်ခွဲထွက်မယ်မခွဲထွက်ဘူးဆိုတာအဲ့ကျွန်တော်ရဲ့လုံခြုံမှုကိုအဓိကတိုင်းရင်းသားတွေရဲ့လုံခြုံမှုရဲ့အယူအဆမှအရေးကြီးပါတယ်ဒီမှာအခုကလုံခြုံမှုရှိဘူးကျွန်တော်တိုင်းရင်းသားတွေနိုင်ငံစီးနင်းဒီမှာပဲလုပ်တဲ့ဒီပေါ်ကြီးရရပညာကြီးရရလူဦးရေဝါမျိုးရရခံရတယ်ဒါကြောင့်ကျွန်တော်ကဒီအရလုံခြုံမှုဘယ်လိုမျိုးလုပ်မလဲအဲဒီကတော့စစ်တပ်ကလည်းတနက်နေ့ဒါမျိုးကြီးမှအုပ်ချုပ်နေတဲ့အပိုင်းဖြစ်တယ်ဒါကြောင့်အဓိကကတော့တိုင်းသားလူစုပြရလုံရဲ့စိတ်တပ်ပြအခုဒီကအရှင်ကြီးနေခရီးဆိုတဲ့ပုံမှာဒီချင်းလာအောင်ပြုလုပ်ပြရလိမ့်
နိုင်ငံတော်ရဲ့နေမည်အပိုင်းခြားဟုသမျှဟာမြည်သည့်အခါမှခွဲမထွက်ရဆိုတဲ့မူဝါဒကိုထည့်သွင်းပြသမယ်ဆိုရင်1948ခုနှစ်ပင်လုံစာချုပ်ပင်လုံကတိကဝတ်ပင်လုံစိတ်ဓာတ်တို့ကိုလုံးဝစန့်ကျင်နေတာဖြစ်တယ်လို့ SNLD ပါတီတွဲဖက်တွေတွင်းရင်မှုနှင့်ဆိုင်းကျော်ညို့ကပြောပါတယ
်ပင်လုံပြောတဲ့အချိန်မှာဟိုပင်လုံစိတ်ဓာတ်တခုလည်းပြောလို့မရဘူးပင်လုံကတိကဝတ်တွေရှိတယ်ပင်လုံစာချုပ်ရှိတယ်ဒီမှနဲ့ပေါင်းရင်တန်းတွေရည်တွေဖြစ်ရမယ်ခွဲထွက်ခွင့်ရှိရမယ်ဆိုတဲ့ကိစ္စနဲ့
ခွဲထွက်ရေးခွဲမထွက်ရေးပြဿနာဆက်ပင်လုံရဲ့အနှစ်သာရကိုဖော်ကျူးရမှာဖြစ်တယ်လို့ဥပဒေအထောက်အပံ့ပြုကွန်ရက်တည်ဆောင်သူလူကိုရေးရှင်းနေဦးအောင်သူကအခုလိုထောက်ပြပါတယ်
။ပင်လုံစာချုပ်ရဲ့အနှစ်သာရလေးတိုင်းနိုင်ငံကြီးမှာကိုယ်ပိုင်ဥပချုပ်ခွင့်ရရင်တော့အပြည့်ရှိစီရမည်ဆိုတာတကယ်ရှိခဲ့တယ်လား။ဒုတိယချက်ကဒီမိုရှင်နိုင်ငံကြီးတွေမှာရတဲ့လူစီခွင့်အရေးတွေကိုပြရမယ်ဆိုတဲ့ဒုတိယချက်ဒီအချက်ဒီနဲ့အညီရှိရလားဆိုတော့ကြည့်ဖို့ပဲ။
တိုင်းသားတွေအနေနဲ့မျိုးရဆစ်နိုင်ငံဆွေးနွေးပွဲတွေကျင်းပနိုင်ခြင်းမရှိသေးတာရဲ့ပြည်သူလူထုရဲ့သဘောထားမြင်တွေရယူနိုင်ခြင်းမရှိသေးတာရဲ့ပြည်내တည်တည်မှရှိတဲ့ခြားဖွဲ့စည်းတွေကလည်းယနေ့ပြောင်းလဲနေတဲ့နိုင်ငံရေးဖြစ်စဉ်တွေပါဝင်လာနိုင်ခြင်းမရှိသေးတဲ့အတွက်နိုင်ငံတော်ရဲ့နေမြေအပိုင်းခြားဟူသမျှဟာနိုင်ငံတော်မှမြေတိခါမှခွဲမဆွဲရဆိုတဲ့အချက်ကိုဆွေးနွေးဖို့သဘောထားပေးဖို့အခက်အခဲဖြစ်နေတယ်လို့တိုင်းသားခေါင်းဆောင်တွေကလည်းသုံးသပ်ထားပါတယ်
ဆက်ပြီးတော့ရှမ်းမြို့သားအစ်စ်နိုင်ငံရေးဆွေးနွေးပွဲမပြုလို့ရသေးပဲပြည်တော်စုငင်းချင်းရင်ညီလာခံခေါ်21ရာစုပင်လုံညီလာခံဒုတိယအကြိမ်ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကအဲ့ဒီညီလာခံမှာဘာသဘောတူညီချက်မှလက်မှတ်ရေးထိုးမှာမဟုတ်ဘူးလို့ကြေညာထားပေမဲ့ပြည်ထောင်စုသဘောတူညီချက်မှာအစုအဖွဲ့အနေနဲ့လက်မှတ်ရေးထိုးလိုက်တာဘာကြောင့်မလဲ RCSS SSA ရဲ့အတွင်းရေးမှူးတုံးငြိမ်းချမ်းရေးဖော်ဆောင်ရေးဗဟိုကော်မတီဝင်ဒုတိယဗိုလ်မှူးကြီးဆိုင်ငုံကိုနိုင်ရေးဟောင်းကနေဆက်သွယ်မေးမြန်းချက်ကိုကြားကြားရမှာပါရှင်
ဟုတ်ကဲ့ RCSS အနေနဲ့ဒီပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာလက်မှတ်ထိုးဘူးလို့အတိအလင်းထောက်ပြန်ထားပြီးတော့မှနောက်ပိုင်းကျတော့အစုအဖွဲ့အနေနဲ့လက်မှတ်ထိုးသွားတာတွေ့ရပါတယ်ရှင်။ဘာကြောင့်လဲရှင်
။အခုကအစုအဖွဲ့နဲ့လုပ်တယ်ဆိုတော့ဒီမှာတင်ကျွန်တော်တို့အစုအဖွဲ့ကြားမှာလည်းနားလည်မှုတွေအများလောက်ရပါပဲ။တစ်ဖက်ကလည်းဒီ process ဒီရက်မသွားအောင်အားလုံးကလည်းမျှော်လင့်နေကြတယ်လေ။ဒီ process လေးလည်းမပြတ်ရအောင်ကျွန်တော်တို့ကြားထဲမှာလည်းနားလည်မှုတွေအချင်းချင်းလုပ်ရတဲ့အနေအထားမှာရှိပါတယ်။အလျှော့တင်လုပ်ရမယ့်အနေအထားမှာရှိပါတယ်။ဒီလိုကိုစားပြုတ်ပြီးထိုးသွားတဲ့အတွက်ကျွန်တော်တို့ရဲ့ရည်တည်ချက်ကိုတိခိုက်မှုဒါကျွန်တော်တို့ပြောပြတာဒီ process ရတာကျွန်တော်တို့ကဟိုလက်ခံရတဲ့အနေအထားမှာရှိတယ်
အခုပြည်ထောင်စုသဘောတူစာချုပ်မှာအစုအဖွဲ့အရလက်မှတ်ရေးထိုးရကြတယ်ဆိုတာကဇနစ်တရင်နာဖွဲ့စည်းတွေရဲ့အမြင်ကအကောင်းမြင်လက်ခံတာကြောင့်လား
ကျွန်တော်တို့ဟို EU ကြားမှာလည်းအားလုံးသိတယ်ရှစ်ဖွဲ့ထိရှိတယ်ဒါပေမဲ့အရှစ်ဖွဲ့ကြားမှာလည်းအားလုံးကသဘောတူတယ်လားဆိုလဲသဘောမတူဘူးအားလုံးရှစ်ဆက်သွားနိုင်အောင်အတိုင်းမင်းကပုံကလည်းပြောတယ်လေတီဟာကြီးကစိတ်ဆက်သွားဖို့လိုတယ်တခုခုချပြဖို့လိုတယ်ဆိုတော့ရလက်လေးပေါ့နော်ဒီတစ်ချက်ပါပဲ
ဒီတော့ပြည်ထောင်စုသဘောတူစာချုပ်လဲလက်မှတ်ရေးထိုးပြီးပြီဆိုတော့ပါဆက်လုပ်ဖို့ရှိလဲရှင
်ဒါပြည်တယ်နဲ့ကျွန်တော်တို့ရန်လူမျိုးလိုက်အမျိုးသားနိုင်ငံရေးအဆင့်ဆွေးနွေးပွဲကိုတခါတည်းလှုပ်ပြအောင်ကျွန်တော်စူးစမ်းနေတယ်အဲ့ဒီမှာရလာတဲ့လူထုရဲ့သဘောထားဆန္ဒတွေစုစည်းပြီးတော့မှနောက်လာမယ့်ညီလာခံမှာအကျိတ်နဲ့ဆွေးနွေးပြီးတော့ကျွန်တော်တင်ပြမှာဖြစ်ပါတယ
်မေလ24ရက်နေ့ကနေ29ရက်နေ့အထိနေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဒုတိယအကြိမ်မှာ UBDJC ကအဆိုပြုတင်ပြတဲ့ခေါင်းစဉ်ကြီး၅ခုကိုကန္တအလိုက်ဆွေးနွေးခဲ့ကြပြီးအချက်ပေါင်း38ချက်ပါဝင်တဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း၁ကိုကိုယ်စားလှယ်တွေကနေသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
27ရာစုပင်လုံညီလာခံဒုတိယအကြိမ်အစည်းအဝေးကျင်းပနေစဲတစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားနေပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
။နေဇဒေတာတိုင်းသားတွေစူးစီးတင်ဆက်ထားတဲ့တိုင်းသတင်းစာစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့စီစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။ VOA ကနေကြတာရင်းနှီးညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေညာကိုကိုအောင်လေးဦးကကြေညာပေးပါမယ်ရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကကြားဝင်စစ်ပတ်ခတ်မှုနဲ့ပတ်သက်လို့အောက်လွတ်တော်ထောက်လှမ်းရေးကော်မတီရဲ့စုံစမ်းစစ်ဆေးမှုတွေကနေဧပြီလထဲမှာပဲဘေးထွက်ပေးခဲ့ရတဲ့ကော်မတီဥက္ကဋ္ဌဒေးဗစ်ညူးနက်ဆာသူ့ဘာသာစုံစမ်းမှုတွေလုပ်နေတယ်လို့ဆွဆွဲခန့်နေရပါတယ်။ရုရှားနဲ့ဆက်သွယ်ခဲ့တယ်လို့ဆိုတဲ့သမ္မတဒေါ်နယ်ထရန့်ရဲ့လူတွေကိုသမ္မတဘရက်ကူဝါမအစိုးရရဲ့ထိတ်တန့်ရာရှိတချို့ကမလျော်ကန်တဲ့နီးလန်းနေနဲ့ထုတ်ပေါ်ပြောဆိုခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုသူ့သဘောနဲ့သူစုံစမ်းနေတဲ့အကြောင်းဒီမိုကရက်တစ်ပါတီကော်မတီဝင်တွေကပြောဆိုနေကြတာပါ။သမိုင်းဝင်2015ခုနှစ်ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သင့်မသင့်ဆုံးဖြတ်ချက်ကိုဒီကနေ့ကြေညာမယ်လို့သမ္မတဒေါ်နယ်ထရန့်ကပြောဆိုထားပါတယ်။ဝါရှင်တန်ဒေသစံတော်ချုပ်ကျာစာပေးနေညနေ3နာရီချိန်မှာအင်ပီရိုရိုးစကားဒန်ကနေကြေညာမယ်အကြောင်းမနေ့ညကပဲ Twitter Internet လူမှုကွန်ရက်ကနေပြောဆိုထားတာပါ။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကတန်တမာရက်ကွက်မှာမနေ့ကပြင်းထန်တဲ့ကားဗုံးထောင်တက်ခတ်မှုကြောင့်လူပေါင်း90ထဲမှနေသေဆုံးပြီး400ကျော်ဒဏ်ရာရတဲ့အပေါ်အာဖဂန်နိုင်ငံသားတွေဝမ်းနည်းပူဆွေးနေပါတယ်။နိုင်ငံတကာတန်ယုံတွေနဲ့အစိုးရယုံတွေရှိရာကဘူးမြို့ကချက်ချာနေရာမှာဖြစ်ခဲ့တဲ့ပေါက်ကွဲမှုကြောင့်ဒါဇင်နဲ့ချီတဲ့ကားတွေအနည်းငယ်ကအဆောက်အဦတွေထိခိုက်ပျက်စီးခဲ့ရတာပါ။ကဘာမှာအချမ်းဖက်ဝါဒကမကြုံဘူးလောက်ကြီးထွားလာနေနေပြီးအချမ်းဖက်ဝါဒတွေရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နှစ်ထဲကဘာစီးပွားရေးမှာ 14.3 ထရီလီယံထိထိခိုက်နေခဲ့တဲ့အကြောင်းအခုနောက်ဆုံးထုတ်ပြန်လိုက်တဲ့ကဘာတော်ငင်းချင်းညွှန်ငင်းကဖော်ပြထားပါတယ်။မြန်မာနိုင်ငံကတော့ ဆိုအဆင့်တရလေးမှာရှိတဲ့အကြောင်းလဲအဆင့်ခစားကဖော်ပြခဲ့တာပ
ါတင်းချီချောကိုကလည်းဥက္ကဋ္ဌပေးခဲ့တာပါဒီညတဲ့စီစဉ်ထုတ်လို့အမှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဘယ်ပါပါဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် View American သံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနေ့9နာရီထိ line to meter 24 40 48 50အပြင်နှက်လက်မီတာ190တို့ကနေလည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ် View ကနာစီလိုအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.